Welcome to the Voice of America in Burmese.
皆さんこんにちは。VOA アメリカ台へ2020年1月20日のメディアケース時点でご。アメリカビロジーワシントン DC ミロガーに、ライトミダ30年40、リセシドガーに大いパンニュースなせないだろう。VOA ウェブサイト、VOA ニュース.comへ、Facebook サムナ、VOA Burmese News カバー、大いとるんびねばびきゃ。
ဒီနေ့မနက်ခင်းအစီအစဉ်မှုအဖြစ်ကျွန်တော်ရဲမထုတ်ကတာဝန်ယူတင်ဆက်ပေးသွားပါမယ်။မင်္ဂလာမနက်ခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်ကိုပြန်တန်းနေတဲ့အမေရိကန်လေကြောင်းလိုင်းတချို့ရပ်ဆိုင်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်အောက်လွတ်တော်ကတရားစွပ်စွထားတဲ့အမှုအ
ာတပုတ်မှာအခုလိုကြကြရဖို့ရှိပါတယ
်အဲ့ဒီချက်ကိုဖွဲထားဖို့သူတို့ဘက်ကလည်းလက်မခံတဲ့ဘက်နဲ့သူ့ငကိုနေတဲ့အိမ်မှာပဲသွားနေတယ်ပေါ့နော်အဲ့လိုအခြေအနေမှာလို့သမားတွေကလက်မခံနိုင်တဲ့နဲ့အခုတော့အကုန်လုံးလူမရီယာပြန်ကုန်ရပြီပေါ့နော
်ဝမ်ပေါင်ကုမ္ပဏီကဝန်ထမ်းတူတရုတ်နိုင်ငံကပြန်လာပြီးတဲ့နောက်မြန်မာဝန်ထမ်းတွေရဲ့ကန့်ကွက်မှုနဲ့မပြေမလည်ဖြစ်နေတဲ့ကိစ္စကိုမကြခင်နားဆင်ကြရပါမယ်ဒါအပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပိုးနဲ့ပတ်သက်လို့အစိုးရကတိတက်ပို့ပြီးတော့ကင်တွယ်ထိရောက်ဖို့လိုလားနေတဲ့အကြောင်းကိုလည်းကြားကြရမှာဖြစ်ပါတယ်ခင်ဗျာဒုတိယပိုင်းမှာတော့အပတ်စဉ်မျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစည်းအဝေးနဲ့သိပ္ပံနဲ့ဤပညာအစည်းအဝေးကိုတင်ဆက်ပေးပါမယ်ဒီသတင်းတွေမတိုင်ခင်တော့စနေနေ့မနေ့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးပါမယ်ခင်ဗျာ
တရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံတကာအရေးပေါ်အခြေအနေအဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာကြေညာလိုက်တာကြောင့်အမေရိကန်ပြည်ထောင်စုကလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Delta နဲ့ American Airlines တို့ကလည်းတရုတ်နိုင်ငံကိုပြန်တက်မှုတွေရပ်ဆိုင်းထားမယ့်အကြောင်းတောက်ကြနေမှာကြေညာလိုက်ပါတယ်တရုတ်ပြည်မှာကြီးကိုပြန်တက်နေတဲ့လေကြောင်းခီးစဉ်တွေကိုမလ29ရက်နေ့အထိရပ်ဆိုင်းထားမယ်လို့ American Airlines ကကြေညာလိုက်ပါတယ်ဒါပေမဲ့ဟောင်ကောင်နဲ့ပြည်ဆွေးနေတဲ့လေကြောင်းအစီအစဉ်တွေကိုတော့ဆက်လက်ထားရှိသွားမယ်လို့ဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကအများပြည်သူကျန်းမာရေးကိုအန္တရာယ်ဖြစ်စေတဲ့အခြေအနေရှိတာကြောင့်တရုတ်ပြည်မှာကြီးကိုပြေးဆွဲနေတဲ့လေကြောင်းအစီအစဉ်တွေရပ်ဆိုင်းပေးဖို့လေယာဉ်မှူးများအဖွဲ့ကလေကြောင်းလိုင်းကိုတရားစွဲဆိုတောက်ဆိုခဲ့တာကြောင့်အခုလိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံကိုပြန်တက်နေတဲ့သူတို့ရဲ့လေကြောင်းအစီအစဉ်တွေကို February 6ရက်ကနေဧပြီလ30ရက်နေ့အထိရပ်ဆိုင်းထားမယ့်အကြောင်း Delta Airlines ကလည်းပထမဆုံးကြေညာခဲ့ပါတယ်။အမေရိကန်ကနေတရုတ်ပြည်ကိုနောက်ဆုံးပြန်တက်မဲ့လေယာဉ် February 3ရက်နေ့မှာထွက်ခွာမှာဖြစ်ပြီးတရုတ်ပြည်ဘက်ကနေအမေရိကန်ကိုပြန်လာမဲ့နောက်ဆုံးလေယာဉ်ကတော့ February 5ရက်နေ့မှာထွက်ခွာမယ်လို့ဆိုပါတယ်။United Airlines ကလည်းတရုတ်ပြည်မှာကြီးကိုပြန်တက်နေတဲ့လေကြောင်းအစီအစဉ်တွေကိုရှော့ချမဲ့အကြောင်းအစောပိုင်းမှာကြေညာခဲ့ပြီးမှပြန်တက်မှုတွေကို February 6ရက်ကနေမတ်လ28ရက်နေ့အထိရပ်ဆိုင်းထားမဲ့အကြောင်းပြောကြားခဲ့ပါတယ်။လေကြောင်းလိုင်းတွေရဲ့ပြန်တက်မှုတွေရပ်ဆိုင်းတဲ့အစီအစဉ်တွေဟာအမေရိကန်နိုင်ငံသားရေးဌာနနဲ့ရောဂါကာကွယ်ထိကျုပ်ရေးဌာန CDC တို့ရဲ့ညွှန်ကြားချက်နဲ့အညီဆောင်ရွက်မှာဖြစ်တယ်လို့ဆိုပါတယ်
။တရုတ်နိုင်ငံကရှန်ဟဲကွမ်တောင်းနဲ့ကျန်းစုအပါအဝင်ပြည်နယ်တော်များများမှာဒရင်တစ်ပတ်ကြာတရုတ်နှစ်တကူအားလိုက်ရဲ့ကာလအတွင်းစီးပွားရေးလုပ်ငန်းတွေကိုပိတ်ထားဖို့နဲ့ဖေဖော်ဝါရီလ10ရက်နေ့ဒီလုပ်ငန်းတွေပြန်မစဖို့ညွှန်ကြားချက်ထုတ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစဖြစ်တဲ့ဟူပေပြည်နယ်မှာဆိုရင်နှစ်တကူကာလအားလိုက်ချက်ကိုတရက်နှစ်ပတ်တိုးပြီးဖေဖော်ဝါရီလ14ရက်နေ့အထိလုပ်ငန်းတွေကိုပိတ်ထားရမှာပါ။အခုလိုစီးပွားရေးလုပ်ငန်းတွေကိုပိတ်ထားတဲ့အတွက်တိုင်ဝမ်ကျွန်းကနေသွားလုပ်တဲ့လုပ်ငန်းတွေအပါအဝင်တရုတ်အခြေစိုက်စီးပွားရေးလုပ်ငန်းအတော်များများစိုးရိမ်လာကြပါတယ်။တကယ်လို့တရုတ်နိုင်ငံအနေနဲ့ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုမထိန်းချုပ်နိုင်ဘူးဆိုရင်ကွန်ဗီစီထုတ်လုပ်ဖြန့်ပြူတဲ့လုပ်ငန်းကြီးတစ်ခုလုံးမှာအနောက်အရှေ့ဖြစ်လာနိုင်ခြေအတွက်စပြီးကြိုတင်တွက်ချက်ပြင်ဆင်နေကြရပါပြီ။အားလိုက်ရဲ့ကာလကိုတရုတ်တောင်ဝန်ရှိသူတွေကတိုးလိုက်ပြီးတဲ့နောက်တိုင်ဝမ်ကကိုထုတ်လုပ်သူတော်မများဟာသူတို့စီကပစ္စည်းမှထားသူတွေရဲ့အော်ဒါတွေပေးပို့ရမယ့်ရက်ကိုပြန်ပြောင်းတာဒါမှမဟုတ်တရုတ်နိုင်ငံပြန်ပါကစိတ်ဝင်စားကိုအော်ဒါပြောင်းမှားတာတွေလုပ်ခဲ့ကြပါတယ်။တရုတ်နိုင်ငံဟာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာတာကြောင့်2003ခုနှစ်ကအသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ် SARS ရောဂါပိုးကူးစက်ချိန်တုန်းကတည်းကအခုဒီချိန်ကစီးပွားရေးပေါ်ပိုထိခိုက်နိုင်တယ်လို့ရှန်ဟဲမြို့မှာရှိတဲ့ဥရောပကုန်သွယ်ကြီးများအသင်းကလည်းပြောထားပါတယ
်။သမ္မတတော်နဲ့ Trump အောက်လွှတ်တော်ကတရားစွပ်စွထားတဲ့အမှုနှမှုအတွေ့တက်တည်တွေခေါ်ယူစစ်ဆေးခြင်းမပြုဖို့အထက်လွှတ်တော်ကတောက်ချန်နေမှာမဲခွဲအတည်ပြုလိုက်ပါတယ်။ဒါဟာဒီအမှုနဲ့ပတ်သက်လို့သမ္မတ Trump ရဲ့အမျိုးသားလူမျိုးရေးအကြံပေးဟောင်းဂျွန်ဘိုလ်တွန်ထံကအထောက်အထားအသစ်တွေထွက်လာတဲ့ကြားကအခုလိုတက်တည်တွေထပ်မံခေါ်ယူစစ်ဆေးမဲ့အစီအစဉ်ကို Republican အများစုပါဝင်တဲ့အထက်လွှတ်တော်ကပယ်ချလိုက်တာဖြစ်ပါတယ်။ ကိုမဲနဲ့မဲခွဲဆုံးဖြတ်လိုက်တာမှာရေးပွဲအားဖြင့်ပါတီလိုင်းတိုင်းမဲပေးခဲ့ကြတယ်လို့ဆိုနိုင်ပေမဲ့ရီပပ်ဘလစ်ကန်အမတ်နှစ်ဦးဖြစ်တဲ့မင်းပြည်နယ်ကအထက်လွှတ်တော်မှစူဇန်ကောလင်းစ်နဲ့ယူတာပြည်နယ်ကအထက်လွှတ်တော်မှမစ်ဒရွန်နီတို့နှစ်ဦးကတော့တက်တေထွက်ဆိုမဲ့သူတွေခေါ်ဆိုရေးအဆိုပြုထားတဲ့ဒီမိုကရက်တစ်ဘက်ကယက်တီမဲပေးခဲ့ကြပါတယ်ခုချိန်ထိလွှတ်တ
ကျွန်တော်တို့ကအမေရိကန်စစ်ဖက်တမှုတွေနေနဲ့တိုက်ပွဲဖြစ်နေတဲ့ဒေသတွေမှာမြေမြုပ်မှန်အသုံးပြုခွင့်မကြခင်ပြန်ရကြတော့မှာဖြစ်ပါတယ်။ ကိုရီးယားကျွန်းဆွယ်ပြင်ပဒေသတွေမှာမြေမြုပ်မှန်အသုံးပြုခွင့်ပိတ်ပင်ကန့်သတ်ထားတာကိုပဲဖြစ်လိုက်ပြီဖြစ်တဲ့အကြောင်းသမ္မတအင်ပြီးတော့ကကြေညာချက်ထုတ်ပြန်လိုက်တာပါအခုလို့ကို့ဖာသာပိတ်ပင်ကန့်သတ်ထားတာကြောင့်အမေရိကန်တပ်ဖွဲ့တွေအတွက်စိုးစိုးရွားရွားအရေးနှိမ်စေတယ်လို့ထုတ်ပြန်ကြမှာဆိုထားပါတယ်သမ္မတဒေါ်နယ်ထရမ့်အနေနဲ့မိမိတို့တပ်ဖွဲ့တွေအတွက်အခုလိုအန်ဒရီကြား
ဗီအိုအမေရိကန်တမ်းနဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တမ်းကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကမြန်မာအပါအဝင်ပြည်ဝင်ခွင့်ကတ်တတ်တဲ့နိုင်ငံတွေကိုတောက်ချနေမှာတရားဝင်ကြေညာလိုက်ပြီဖြစ်ပါတယ်။သမ္မတအီမီရောကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြည်ဝင်ခွင့်ဗီဇာကတ်တတ်ခံရတဲ့ခုနှစ်နိုင်ငံစီးငို့ဖော်ပြထားတာမှာအီရန်၊လီဗီးယား၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလား၊ယီမင်နဲ့ဆိုမာလီယာနိုင်ငံတို့ပါဝင်ပါတယ်။မြန်မာ၊အီရီထရီးယား၊ကီရီဂီစတန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကလူတချို့အတွက်အမေရိကန်ပြည်ထောင်စုအတွင်းရွှေ့ပြောင်းနေထိုင်ခွင့်ဗီဇာ၊အမီဂရန့်ဗီဇာထုတ်ပေးတာကိုကန့်တတ်လိုက်တယ်လို့ဆူဒန်နဲ့တန်ဇန်နီးယားနိုင်ငံတွေကနိုင်ငံသားတချို့ကိုဗီဇာလော်တရီလို့ခေါ်တဲ့ Green Card ကန့်ဆန်းမဲတဲ့မှာပါဝင်ခွင့်ကိုကန့်တတ်ပိတ်ပင်လဲကြောင်းလဲဖော်ပြထားပါတယ်။အဲဒီလိုကန့်တတ်ခံရတာဘယ်လိုအမျိုးအစားတွေလဲဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး။အခုလိုထုတ်ပြန်တဲ့ကန့်တတ်ချက်တွေအရကမ္ဘာလက်ခီးတဲ့အဖြစ်လာရောက်လဲပတ်လို့သူစီးပွားရေးလုပ်ငန်းနဲ့လာရောက်လို့သူအပါအဝင်ရွှေ့ပြောင်းနေထိုင်ဖို့လာတာမဟုတ်တဲ့ပြည်သူတွေကတော့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ကန့်တတ်တဲ့အထက်မှာမပါဘူးလို့ဆိုပါတယ်။အစိုးရအဖွဲ့ဝင်ကြီးတွေရဲ့အကြံပေးချက်နဲ့အညီအမျိုးသားလူညုံရေးကိုရှေ့ရှုပြီးသမရအနေနဲ့ဒီကြေညာချက်ကိုထုတ်ပြန်ခြင်းဖြစ်တယ်လို့ဆိုပါတယ်။အကြံဖက်လုပ်ငန်းရာဇဝတ်မှုလူပုဂ္ဂိုလ်တိုးညင်းစီအတွက်လိုအပ်တဲ့သတင်းအချက်အလက်စတဲ့အမေရိကန်ပြည်ထောင်စုရဲ့လူညုံရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ခြင်းမရှိတဲ့တိုင်းပြည်တွေအနေနဲ့အခုလိုပြည်ဝင်ခွင့်ဗီဇာကန့်သတ်ခြင်းခံရနိုင်တယ်လို့လည်းသမရအင်ပြည်တော်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အကြောင်းမျိုးမျိုးကြောင့်ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်လို့သူတွေရွှေ့ပြောင်းနေထိုင်လို့သူတွေအနေနဲ့အဲ့ဒီလူညုံရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုပြည့်မီဖို့လိုအပ်ကြောင်းလည်းဖော်ပြထားပါတယ်။2019ခုနှစ်စက်တင်ဘာလနောက်ပိုင်းတုန်းကလည်းချက်၊အီရန်၊လီဗီးယား၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ယီမင်စတဲ့ရှစ်နိုင်ငံကခီးသွွားတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်အပေါ်ကန့်သတ်ချက်အစ်စ်တွေပါဝင်တဲ့ခီးသွွားလာခွင့်တာမြင့်ချက်ပြင်ဆင်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးထုတ်ပြန်ထားပြီးဖြစ်ပါတယ်။အဲ့ဒီကြေညာချက်ထုတ်ပြန်တော့ကတော့အကြမ်းဖက်ဝါဒဆိုင်ရာတခြားကိစ္စရပ်တွေမှာအမေရိကန်နဲ့သတင်းအချက်အလက်မျှဝေဖို့သုံးနိုင်ငံကညှင်းဆန်ခဲ့တယ်လို့အမေရိကန်အစိုးရကတာဝန်ရှိသူတွေကပြောခဲ့ပူပါတယ်
။အခုကျွန်တော်တို့သတင်းကြေညာချက်မှာတော့အပြည့်တင်နိုင်ငံဟာဥရောပသမ္မဂ EU ကနေထွက်ပြေးသွားပြီဖြစ်ပါတယ်။လန်ဒန်စံတော်ချိန်တောက်ကြညာ7နာရီမှာEU တွေကနေပြည်ထောင်နိုင်ငံနှုတ်ထွက်တာအတီဖြစ်သွားတဲ့အပေါ်ထောက်ခံသူတွေကအောင်မွေးခံပြောရှင်ကြပြီးကံကွက်သူတွေအတွက်ကတော့ဝမ်းနဲ့စိတ်ပျက်စရာအချိန်ကဖြစ်ပါတယ်။48နှစ်ကြာ EU အဖွဲ့ဝင်ဖြစ်ခဲ့ပြီးတဲ့နောက်နှုတ်ထွက်ဖို့အတွက်လွန်ခဲ့တဲ့6နှစ်နီးပါးကလုပ်ခဲ့တဲ့လူမှုဆန္ဒခံယူပွဲမှာထောက်ခံမဲ့အနည်းငယ်အတားနဲ့အတီဖြစ်ခဲ့တာပါ။ဒီ Brexit ကိစ္စနဲ့ဆက်ဆက်ပြီးတော့ပဲပြည်ထောင်မှာအထူးထွေရွေးကောက်ပွဲနှစ်ခုလုပ်ခဲ့ရပြီးဝန်ကြီးချုပ်2ဦးနှုတ်ထွက်သွားရပြီးတော့မှပဲအခုနောက်ဆုံး Brexit ကနေ EU တွေကနေအပြီးနှုတ်ထွက်တဲ့အဆင့်ရောက်လာတာဖြစ်ပါတယ်
။မြောက်ကိုရီးယားဘက်ကခွင့်ပြုပြီးအမေရိကန်ကမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေနဲ့ ညှိစုံခြင်းမရှိဘူးဆိုရင်တော့တောင်ကိုရီးယားနိုင်ငံသားတွေမြောက်ကိုရီးယားဘက်ကိုမကြခင်တွားရောက်လက်ပတ်ပြီးကွဲကွာနေတဲ့မိသားစုဝင်တွေနဲ့တွေ့ဆုံဝင်ရကြတော့မယ်လို့တောင်ကိုရီးယားအာဏာပိုင်တွေကပြောပါတယ်1950ခုနှစ်တည်းမှာဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းကွဲကွာပြီးမြောက်ကိုရီးယားဘက်အချမ်းမှကြံနေခဲ့တဲ့မိသားစုဝင်တွေရှိရာဇာတိမျိုးကိုတွားရောက်လည်ပတ်တာအပါအဝင်တောင်ကိုရီးယားနိုင်ငံသားတွေကိုအစီအစဉ်နဲ့ကိုတွားရောက်လည်ပတ်ခွင့်ပြုဖို့စီစဉ်နေကြောင်းကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးကမကြသေးခင်ကပြောကြားခဲ့ပါတယ်အဲ့ဒီထက်မှစစ်ပွဲအတွင်းကွဲကွာခဲ့ကြပြီးအခုချိန်ထိပြန်လည်တွေ့ဆုံခွင့်တချို့ဆိုစကားပြောခွင့်တော့မရကြသေးတဲ့တောင်ကိုရီးယားနိုင်ငံသား5000ကျော်လဲပါဝင်ပါတယ်နိုင်ငံကြကွက်ကွန်နေတဲ့မိသားစုဝင်တချို့ကတော့2018ခုနှစ်ကနောက်ဆုံးအကြိမ်တည်ဆုံဝင်ပေးခဲ့တာ
ပါ။ဩစတြေးလျနိုင်ငံမှာမထိနိုင်သေးပဲလောင်နေတဲ့တောင်ပီဟာကမ်ဘာရာမြို့တော်ပတ်ဝန်းကျင်ဒေသတောင်ဘက်ကဦးတည်ပြီးလောင်ကျွမ်းလာတာကြောင့်မြို့တော်ဒေသမှာတောက်ကြနေကအရေးပေါ်အခြေအနေကြီးညာထားပါတယ်။ဒါအပြင်2003ခုနှစ်ကလောင်တဲ့တောင်ပီကြောင့်လူ၄ဦးသေဆုံးခဲ့ပြီးတရက်ထဲမှာနေအလုံး900နီးပါးပျက်စီးသွားခဲ့ခြင်းကလေးကဆိုရင်ဩစတြေးလျမြို့တော်ဒေသမှာမီးဘေးအန်ဒရယ်အရေးပေါ်အခြေအနေကြီးညာတာပထမဆုံးပါကမ္ဘာရာမြို့တော်တောင်ပစွန်းကဧက5300ကျော်မှ5300ကျော်မှလောင်နေတဲ့မီးကြောင့်အခုလိုအန်ဒရယ်ရှိတဲ့အခြေအနေရောက်လာတာပါ။ဒေါ်မီဟာအန်ဒရယ်ရှိတဲ့အဆင့်30ထဲမှာအမြင့်ဆုံးဖြစ်တဲ့အရေးပေါ်အဆင့်မှာလောင်ကျွမ်းနေတာဖြစ်ပါတယ်။ဒါပြင်မီးလောင်ထားတဲ့တပ်ပင်တွေကနေတစ်ဆင့်အနီးအနားမှာအန်ဒရယ်ရှိတဲ့မီးကူးဆက်လောင်ကျွမ်းတာတွေလည်းရှိနေတယ်လို့အရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြတာပါ။အခုသတင်းဆောင်မတွေဇက်တိုက်နှာစင်ကြပါမယ်။လက်ပန်းတောင်ဂျေးနီစီမံကိန်းမှာလုတ်ကင်နေတဲ့ဝမ်ပေါင်ကုမ္ပဏီကတရုတ်ဝန်ထမ်းအရာရှိတူဟာတရုတ်ပြည်ကပြန်လာပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ရှိမရှိ14ရက်ကြာစောင့်ကြည့်စစ်ဆေးခံယူခြင်းမရှိပဲကုမ္ပဏီဝင်းတဲ့ပြန်ဝင်လာတဲ့အတွက်မြန်မာဝန်ထမ်းတွေကကန့်ကွက်ခဲ့ကြပါတယ်။နှစ်ဖက်အခြေတင်ဖြစ်ပြီးပြည်လည်မှုမရတာကြောင့်မြန်မာဝန်ထမ်းတွေအားလုံးလုပ်ငန်းခွင်ကထပ်သွားကြတဲ့အတွက်လက်ရှိမှာလုပ်ငန်းလည်ပတ်မှုတွေကိုရပ်ဆိုင်းနေပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
။ကျောင်းနိုင်ငံဝူဟန်မြို့မှာစတင်တွေ့ရှိတဲ့ Novel Coronavirus ကြောင့်ဝမ်ပေါင်ကျင်းတဲ့တပ်ထုတူဖော်ရေးလုပ်ငန်းကမြန်မာဝန်ထမ်းတွေအကြားတရုတ်ပြည်ကပြန်လာကြတဲ့သူတွေမှာဒီ virus ပိုပါလာမှာကိုစိုးရိမ်နေကြချိန်မှာပဲဝမ်ပေါင်ကုမ္ပဏီနဲ့တွဲဖက်လုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီ၄ခုတည်းကတခုဖြစ်တဲ့စီနိုကုမ္ပဏီရဲ့ဒုတိယမန်နေဂျာဖြစ်သူဟာဇန်နဝါရီလ31ရက်နေ့ကပြန်ရောက်လာတာပါသူကိုလုပ်ငန်းခွင်နဲ့ချက်ချင်းဝန်ခွင့်မပြုဘဲတီးခြားခွဲထားဖို့ဝမ်ပေါင်ကုမ္ပဏီတာဝန်ရှိသူတွေနဲ့မြန်မာဝန်ထမ်းတွေအကြားသဘောတူညီချက်ရထားတဲ့ကြားကသူကိုဝင်ခွင့်ပြုလိုက်တာကြောင့်တောက်ကြနေ့ညနေဆောင်ကဆက်လို့မြန်မာဝန်ထမ်းတွေကကန့်ကွက်နေခဲ့ကြတာလို့အခင်းဖြစ်တဲ့နေရာမှာကိုရံရောက်နေတဲ့မုံရွာမြို့ကလူမှုရေးတက်ကြွလှရှားသူဦးကျော်မိုးလိုင်ကပြောပါတယ
်အဓိကတော့သူကအဲ့ဒီတောင်းဝင်လာတဲ့ဒုတိယမန်နေဂျာလောရုံကိုသူကတိတက်ကန့်ပေါ့နော်ဟုတ်တယ်လို့ဟာသူက28နှစ်နေတိုင်းတိုင်းအစိုးရကနေရှောင်းတစ်ပြင်ဝင်ရောက်စစ်ဆေးတာရှိတယ်ဖြစ်ပြီးတော့အဲ့ဒီဟိုဟာပြန်လာတဲ့လူတွေတိတက်ခွဲထားတဲ့အကန့်3ဆိုတာရှိတယ်ပေါ့နော်ဒီအထဲထဲမှာစိတ်ထဲကိုသူပြန်ပို့ခိုင်းတာခွဲထားရင်ငါတို့ကသူတို့အကုန်လုံးအလုပ်သမားတွေအကုန်လုံးအလုပ်စစ်မယ်လို့ပြောတာအဲ့ဒီချက်ကိုခွဲထားဖို့သူတို့ဘက်ကလည်းလက်မခံတဲ့ဘက်နဲ့သူ့ငကိုနေတဲ့အိမ်မှာပဲသွားနေတယ်ပေါ့နော်အဲ့လိုအခြေအနေမှာအလုပ်သမားတွေလက်မခံနိုင်တဲ့နဲ့အခုတော့အကုန်လုံးလုံးမရပြန်ကုန်ရပြီပေါ့နော်။ဒီလုပ်ငန်းလက်ပတ်မှုကလည်းရဆိုင်မလို့ဖြစ်သွားတယ်။အဲလောလောဆယ်ကတော့ဟိုကပြည်လည်းမှုမရှိဘဲနဲ့ပြီးဆုံးသွားတယ်ပေါ့နော်။လက်ပြန်ကတော့ဒီတိုင်းတိုင်းသူကစစ်စစ်လုံးလိုက်မယ်လို့ယူဆတယ်ပေါ့
။သူဟာတရုတ်ပြည်ကနေမန္တလေးလေဆိပ်ကတဆင့်ပြန်ဝင်လာတာဖြစ်ပြီးအစောပိုင်းမှာလုပ်ငန်းကုန်တွေကိုဝင်ခွင့်မပြုဘဲပြန်လွတ်လိုက်ပြီးမှနောက်တစ်ခေါက်ပြန်ရောက်လာတာလို့ဦးကျော်မိုးလိုင်ကဆက်ပြောပါတယ်
။ဒါဟုတ်လိမ့်တိတ်ကနေပြန်လာတရုတ်ပြည်နဲ့ပြန်လာပြီးတော့မှလာတဲ့အချိန်မှာအဝင်မခံတော့ပြန်သွားပြန်သွားပြီးမှအမှုတော်ကြောက်တဲ့အခါမှာပြန်လာပြီးတော့ခနဲ့လို့ပြောတာ။ဓမ္မခနဲ့ကသူကလုံသမားတွေနဲ့ပုံမနေနဲ့ညှိထားတာကအဲ့ဒါကလက်မခံဘူးပေါ့နော်။သူညှိထားတာသဘောတူညီသူကြည့်ထားတယ်။အဲ့သူ့ကုမ္ပဏီကအဝင်မခံဘူးပေါ့နော်။သူတို့ဒီလုံသမားတွေနဲ့ပုံမနေနဲ့ညှိထားတယ်ဆိုတော့သူ့ပြန်တော့တယ်လို့စားပါ။ပြန်တော့တဲ့အခါကျတော့သူပြန်သွားတယ်
။ညဘက်မှာအလုပ်ဆင်းရမယ့်မြန်မာဝန်ထမ်းတအူးကလည်းသူ့အပါအဝင်တခြားဝန်ထမ်းတွေကိုနောက်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးမကိုဆွေးနွေးနေတာကြောင့်အဲ့ဒီတရုတ်အရာရှိကိုဆက်ထားရင်အလုံးမစင်းဘူးလို့ VOE ကိုအခုလိုပြောပါတယ
်။မင်းတို့ခိုက်ကြနေပြီးတော့သူ့ကိုလက်မခံတာလေအဲလက်မခံတာကြီးကော်မတီကိုပြန်ဝင်လို့ဆိုပြီးတော့သူ့ကိုတန်လျာရှိလို့အဲဒီမှာမထားဖို့ရအဲ့လိုပေါ့သူ့မှာချရင်မစင်းဘူးပေါ့။အော်။အဲမစင်းဘူးပေါ့။မစင်းဟိုမထားဘူးဆိုရင်တော့သူ့မှာစီးသူ့ကြည့်ကြပြီးတော့စေးစေးစေးစေးပူတာဟိုတာပေါ့အဲ့လိုသမားမျိုးပေါ့
။ဟုတ်ကဲ
့။အဲ့ဒီကိုအဲ့လိုလုံးမပေးနိုင်ဆိုရင်အစင်းလို့ပေါ့ကုမ္ပဏီကျွန်တော်တို့ပြေပလုံးဝန်ထမ်းတွေပြိဋ္ဌာန်းမှာဆိုတော့ဒီခုဝမ်ပေါင်ကုမ္ပဏီကိုလက်မခံတာအဲ့ဒီ
ဝမ်ပေါင်ကုမ္ပဏီကိုလက်မခံတာလားခင်ဗျာ Sino Company ရဲ့ဒုတိယမန်နေဂျာကို One Pound Company ဝင်းတဲ့ကသူနေတဲ့အိမ်မှာဆက်မထားဖို့တောက်ကြနေညတကောင်ကြော်တဲ့အထိနှစ်ဖက်ညှိနှိုင်းတာတွေအဆင်မပြေပဲအဆုံးသတ်သွားတာကြောင့်လောလောဆယ်လုပ်ငန်းလည်ပတ်မှုတွေကိုရပ်ဆိုင်းထားပါတယ်။ Sino Company ရဲ့ဒုတိယမန်နေဂျာပြန်မရောက်လာခင်သူ့လိုပဲတရုတ်နိုင်ငံကိုနှစ်တစ်ကူပြန်သွားပြီးဇန်နဝါရီလ26ရက်နေ့မှာပြန်ရောက်လာကြတဲ့တရုတ်ဝန်ထမ်း25ယောက်ကိုစကိုင်းတိုင်းဒေသကြီးအစိုးရကဇန်နဝါရီလ28ရက်နေ့မှာကိုရိုနာဗိုင်းရပ်စ်ရှိမရှိရှောင်တခင်စစ်ဆေးပြီး14ရက်ကြာစောင့်ကြည့်ဖို့ကုမ္ပဏီလုပ်ငန်းဝင်တွေတည်တံ့ခွဲထုတ်ထားတာရှိပါတယ်။ကနဦးစစ်ဆေးတဲ့အချိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခြင်းမရှိဘူးဆိုပေမဲ့ဒီရောဂါဟာ14ရက်ကြာတဲ့အထိဖြစ်လာနိုင်ခြေရှိတာကြောင့်သူကလည်းတခြားတရုတ်ဝန်ထမ်း25ဦးနီးတူ14ရက်တည်ကြာခွဲထားဖို့မြန်မာဝန်ထမ်းတွေကလိုလားနေတာပါ။ဒီကနေ့ဖေဖော်ဝါရီလ1ရက်နေ့မှာတော့စကိုင်းတိုင်းဒေသကြီးအစိုးရကတာဝန်ရှိသူတွေဝမ်ပေါင်တပ်ထုတူဖော်ရေးကုမ္ပဏီကိုရောက်လာပြီးဒီကိစ္စအတွက်ညှိနှိုင်းဆောင်ရွက်တာတွေလှုပ်ဆောင်ပေးလိမ့်မယ်လို့မျှော်လင့်ကြောင်းမြန်မာဝန်ထမ်းတွေကပြောပါတယ်။ဝမ်ပေါင်မြန်မာချင်းညီတပ်ထုတူဖော်ရေးကုမ္ပဏီဟာတနေ့ကိုအဆိုင်လေးဆိုင်ခွဲပြီးလုပ်ငန်းကို24နာရီပတ်လုံးလည်ပတ်နေတာမှာတဆိုင်ကိုမြန်မာဝန်ထမ်း150လောက်ရှိတယ်လို့ဆိုပါတယ်။ဒါကြောင့်ကုမ္ပဏီမှာတာဝန်ထမ်းဆောင်နေတဲ့မြန်မာဝန်ထမ်းကြီးပဲအနည်းဆုံး600လောက်ရှိတဲ့အပြင်တခြားတရုတ်ဝန်ထမ်းတွေလည်းအများအပြားရှိနေတာကြောင့်ဒီနေရာမှာအလုပ်လုပ်နေကြသူစုစုပေါင်းဝန်ထမ်းအားထောင်ကနာဝန်းကျင်ရှိပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ပြသွားတာပါတရုတ်နိုင်ငံကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးနဲ့ပတ်သက်လို့မြန်မာပြည်သူတွေကြားဆွေးနွေးမှုတိုးပေါ်နေပြီးအစိုးရကအခုထက်ပိုထိရောက်တဲ့ကင်တွယ်ဆောင်ရွက်မှုတွေလုပ်ဖို့လိုလားနေပါတယ်တရုတ်မြန်မာနိုင်ငံအကြားနယ်စပ်ဟာမိုင်1300ကျော်ရှိတာကြောင့်ဗိုင်းရပ်စ်ပိုးကူးစက်ဝင်မလာအောင်ဘယ်လိုထိန်းချုပ်မလဲဆိုတာကိုမေးခွန်းထုတ်နေကြတာပါအစိုးရကတော့လောကတာမှန်သမျှဆောင်ရွက်နေတယ်လို့တုံ့ပြန်ထားပါတယ်အကြောင်းစုံကိုကိုညံဝင်းရောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အခုဆိုရင်သေဆုံးသူအနည်းဆုံး213ဦးရှိနေပြီးအားလုံးဟာတရုတ်နိုင်ငံထဲမှာသေဆုံးတာဖြစ်ပါတယ်ဒီရောဂါပိုးဟာတရုတ်နိုင်ငံတစ်ခုတည်းတည်းမှာကအခြားနိုင်ငံတွေကိုပါတစားစားပြန့်နှံ့လာနေပြီးနိုင်ငံပေါင်း22နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1000နည်းမှာအများစုကတရုတ်နိုင်ငံသားတွေဖြစ်ပါတယ်အခုလိုပြင်းထန်တဲ့ကူးစက်မြန်ဗိုင်းရပ်စ်ပိုးကြောင့်မြန်မာပြည်တွင်းမှာလည်းပြည်သူတွေကြားစိုးရိမ်မှုတိုးပွားနေပါတယ်။တရုတ်မြန်မာနယ်စပ်ဟာမိုင်ပေါင်းထောင်ကျော်ရှည်လျားတာကြောင့်မြန်မာအစိုးရကဘယ်လိုထိန်းချုပ်နေသလဲဆိုတာကိုစိုးရိမ်သူကခရီးရန်သင်းအုပ်ဆရာဥပန်ပန်ဖြစ်ပါတယ
်။ဒါနယ်စပ်ကဝင်ထွက်ရှိတယ်လေ။နယ်စပ်မှာလိမ့်စိတ်မှမရှိတာ။ကားနဲ့ဝင်လာကြတချို့ကချင်းချင်းနဲ့လာမှာပေါ့။နယ်စပ်ဆိုတာအများကြီးပဲလေ။တရုတ်နယ်စပ်ကမိုင်ထောင်ပေါင်းရှိတာပဲ။ဒါဘယ်လိုလို့တားဆီးလို့ရမလဲ။
သမရယုံပြောခွင့်ရဦးစော်ထေကတော့တရုတ်မြန်မာနယ်စပ်မှာအစိုးရကကင်တွယ်ဆောင်ရွက်နေတဲ့အနေအထားကိုတောက်ကြနေသတင်းစာရှင်းပွဲမှာရှင်းပြပါဗျ
။အဲ့မှာလည်းကျွန်တော်တို့ချမ်းကချင်ပေါ့နော်ဝန်ကြီးချုပ်တွေကိုယ်တိုင်ကျွန်တော်ညွှန်ကြားရတယ်။သူတို့ကျန်းမာရေးအဖွဲ့တွေကခုနလို screening လုပ်တယ်။အထာကတော့အစိုးရထိန်းချုပ်တဲ့နယ်စပ်ဝင်ပေါက်တယ်။အလားတူ EU ထိန်းချုပ်တဲ့နယ်စပ်ဝင်ပေါက်တွေလည်းရှိတယ်။အဲ့ဒီဘိုင်းကြီးလည်းကျွန်တော်တို့ဘက်ကဟိုပြောထားတယ်အဲ့အဖွဲ့တွေလည်းဆက်သွယ်ပြီးပြောထားတယ်။အဲ့အဖွဲ့တွေမှလည်းဟိုကျွန်တော်ကျန်းမာရေးဘက်ကလိုအပ်တဲ့ဟိုအထောက်ကမ်းနေလို့ရင်လည်းပြောဒီမှာတော့စစ်ဖို့လိုတယ်ဆိုတာတချို့ကြတော့လေဟိုသူ့ဘုသူ့သဘောနဲ့သူပိတ်တာရှိကျွန်တော်တို့ကတော့အခုလောလောဆယ်ပိတ်တဲ့ဆင်တော့မရောက်သေးဘူးဒါပေမဲ့ဟိုကျွန်တော်တို့လောလောဆယ်အဝင်ထွက်ပေါ့နော်တင်းတင်းကြပ်ကြပ်စောင့်ကြည့်တယ်အဲ့ဒါတွေတော့အကုန်လုံးတော့တောက်လျှောက် watch လုပ်နေတယ
်ဒီလိုကူးစက်မြန် virus ပိုးနဲ့ပတ်သက်လို့မြန်မာအစိုးရကအလေးနက်ထားကင်တွယ်နေဖို့မရဘူးလို့ engineer တူဖြစ်တဲ့ဦးခမောင်တင်းကဝေမျှပါတယ
်အဲ့တော့မြန်မာနိုင်ငံမှာ serious မဖြစ်ဘူးအဲ့ဒီကိစ္စကိုဖောင်လေးဖြစ်ခိုင်းလုံရောင်းနဲ့မပြည့်စုံတိတိချာချာကျမ်းမာရေးကိုစစ်ဆေးပြီးတော့ဒါတွေကတိုင်းပြည်ရဲ့အဝင်တွေတိတ်ရေးကြီးတယ်နော်အဝင်မစစ်ရမယ်စစ်ပြီးထိထိရောက်ရောက်အရေးယူရမယ်အဲ့တော့ဟိုထိထိရောက်ရောက်အရေးမယူဘဲနဲ့ဖောင်ဖြစ်ခိုင်းတာတော့ကတော့တိတ်ပြီးတော့မထိရောက်ဘူးလို့ကျွန်တော်ထင်တယ်နော
်တရုတ်ပြည်ကလာတဲ့လေကြောင်းလိုင်းတွေကိုမြန်မာပြည်ရဲ့အဝင်မခံဘဲရပ်ဆိုင်းထားဖို့တချို့ကတိုက်တွန်းနေတာပါဒီလိုအကြံပြုချက်တွေနဲ့ပတ်သက်လို့သမရယုံပြောခွင့်ရဦးစော်ထေကအခုလိုတုံ့ပြန်ပါတယ
် WHO ကဒီ virus ပြန့်နှံ့မှု outbreak နဲ့ပတ်သက်လို့ဟိုကမ္ဘာလုံးဆိုင်ရာ emergency state သူတို့သတ်မှတ်တယ်သတ်မှတ်ပြီးရင်သူတို့ကဒီထက်ပိုပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရမယ့်အခါကျရင် recommendation ဆိုလို့လာတယ်အဲဒီလာတဲ့ပုံမှာကျွန်တော်တို့ international civil aviation organization ဆို ICAO ကို ICAO ICAO ကနေပြီးတော့လေကြောင်းလိုင်းတွေကိုဟိုထင်းထင်းကြပ်လာတာရှိတယ်ဆိုလိုတာကဒီလိုမျိုး international လေကြောင်းလိုင်းတွေပတ်သက်လို့နိုင်ငံတကာနိုင်ငံတွေကနေလို့ကိုယ်သဘောနဲ့ကိုယ်ပိတ်ပင်လို့တော့ခက်ပါတယ်။အဲဒီ WHO နဲ့ ICAO ကညှိနှိုင်းပြီးတော့ဒီအချိန်မှာတော့ဒီရသွားတဲ့လေရင်တွေကိုပိတ်ပင်သင့်ပြီးဆိုသူတို့က recommendation ပေးမယ်။အကြံပြုချက်ပေးတဲ့အချိန်မှာကျွန်တော်နိုင်ငံလိုက်နာဆောင်ရမှာဖြစ်တယ်။သို့တော့ဝင်လာတဲ့ပုံမှာတော့တန်ရရှိတယ်ဆိုရင်ကျွန်တော်စောင့်ကြည့်မယ်။
တရုတ်နိုင်ငံကွမ်ဂျိုးလီစိတ်ကနေခီးတဲ့89ဦးတင်ဆောင်လာတဲ့ China Southern လေကြောင်းလိုင်းဟာရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုတောက်ကြနေမနေ့ပိုင်းမှာရောက်လာပြီးကိုရိုနာဗိုင်းရပ်စ်လက္ခဏာလို့ယူဆရတဲ့အသက်60အရွယ်တရုတ်နိုင်ငံသားတဦးလေရင်ပေါ်ပါလာခဲ့တာပါ။အဲ့ဒီတရုတ်မျိုးသားကိုရန်ကုန်ဝေဘာကီဆေးရုံမှာအထူးစောင့်ကြည့်ကူတာပေးနေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနက VOA ကိုပြောပါရယ်။လေရင်ပေါ်မှာအမေရိကန်နှစ်ဦး၊ပြင်သစ်နှစ်ဦး၊မြန်မာနှစ်ဦး၊ကိုလံဘီယာတဦးနဲ့ဂျန်နဲ့82ဦးကတရုတ်နိုင်ငံသားတွေဖြစ်ပါရယ်။အဲ့ဒီလေရင်ပေါ်ပါတဲ့မြန်မာနိုင်ငံသားနှစ်ဦးကိုတော့စင်းဝင်ပေးလိုက်ပေမဲ့ဂျန်ခီးတဲ့ဒီအားလုံးကိုသူတို့စီးလာတဲ့လေရင်နဲ့ပဲပြန်လည်ထွက်ခွာခွင့်ပေးလိုက်တယ်လို့ဦးစော်ထိပ်ကသတင်းစာရှင်းပွဲမှာပြောသွားပါရယ်။တရုတ်နိုင်ငံဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာကျောင်းသား63ဦးကိုလည်းတီးတန့်လေရင်နဲ့ဖေဖော်ဝါရီလ2ရက်နေ့မှာတွားရောက်ခေါ်ယူมาဖြစ်တယ်လို့တမနာယုံကပြောပါတယ်ခင်ဗျာ
။ကိုညံဝင်းရောင်ရဲ့မေးမြန်းတင်ပြချက်ဖြစ်ပါတယ်။အခုမြန်မာနိုင်ငံငင်းချမ်းရေးဆိုင်ရာသတင်းတပုတ်ကိုဆက်လက်နားဆင်ရပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာမွန်ပြည်သက်ပါတီကထဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ချက်တာပရိနေကတွေ့ဆုံခဲ့ပါတယ်။နိုင်ငံလုံးဆိုင်ရာအဖြစ်ခက်ရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ MMSB ကောင်းဆောင်ပိုင်းမှာအပြောင်းလဲဖြစ်ခဲ့ပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်ခုလိုတွေ့ဆုံခဲ့ကြတာပါ။ဘယ်လိုကိစ္စရပ်တွေဆွေးနွေးခဲ့ကြရလဲဆိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွင်ကနေဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ခင်ဗျာ
။မွန်ပြည်သက်ပါတီ MNSP ဥက္ကဋ္ဌနိုင်ဟန်တာဦးဆောင်တဲ့ဖွဲ့ဟာအမျိုးသားပြန်လည်သိမ်းမြေးရေးနဲ့ငြိမ်းချမ်းရေးဘူဟုဌာနဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ MNSP ပြောခွင့်ရနိုင်အောင်မငေးကပြောပါတယ
်ပါတီညီလက်ခံပြီးမှာပါနော်ကျွန်တော်ဥက္ကဋ္ဌဖြစ်တဲ့ဒီ2020ခုနှစ်မှာအတိုင်ပင်ခံပုဂ္ဂိုလ်တွေတွေ့တယ
်2019ခုနှစ်ဒီဇင်ဘာ25ရက်နေ့ကနေဇန်နဝါရီလ9ရက်နေ့ထိကျင်းပခဲ့တဲ့ဓမ္မကျင်းမြောက်မွန်ပြည်သက်ပါတီညီလက်ခံကနေနိုင်ဟန်တာကိုမွန်ပြည်သက်ပါတီဥက္ကဋ္ဌဖြစ်ရွေးချယ်တင်မြောက်ခဲ့တယ်လို့စစ်ဦးစီးချုပ်အပြောင်းလဲတချို့ရှိခဲ့ပါတယ်မနေ့ကပါတီဥက္ကဋ္ဌနဲ့ငင်းချမ်းရေးဆွေးနွေးပွဲတာဝန်ရှိသူတွေတွေ့ဆုံချိန်မှာမွန်ပြည်နယ်ငင်းချမ်းရေးနဲ့ဖွံ့ဖြိုးရေးကိစ္စရပ်ဆိုင်ရာတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ
်။တွေ့တဲ့အချိန်မှာကျွန်တော်တို့ဒေတာဖွံ့ဖြိုးရေးအတွက်ကျွန်တော်မွန်ပြည်ပါတီရဲ့စီးပွားရေးလုပ်ငန်းအတွက်ဒီစားပေးမှုချင်းမှုစားပေးစားတင်ကြရေးကိစ္စနဲ့မူဒဏ်နေတဲ့မှာရုပ်ပြည့်တစ်ခုတမပေးဖို့အတွက်ဒါကျွန်တော်တို့ကြိုးဆိုကြတယ်ဆွေးနွေးကြတယ်ပေါ့နော်။ဟိုတိတိကျဆုံးဖြတ်ကြတယ်မပြီးမသွားပါဘူး။ဒါမဲ့ဒီသက်ဆိုင်ရာမွန်ပြည်နယ်ဆွေရနယ်ခင်းနိုင်တယ်မျိုးလို့ကိုနတ်တလာဝန်ကြီးဌာနနဲ့ခင်းနိုင်တယ်မျိုးလို့ကိုဒီနည်းပြတော့မှုဝန်ကြီးဌာနနဲ့ခင်းနိုင်တယ်မျိုးလို့ကိုတော့အဲ့လိုပြောဆိုထားတာရှိပါရဲ့ခင်ဗျာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကမွန်ပြည်သက်ပါတီအနေနဲ့နိုင်ငံရဲ့ငြိမ်းချမ်းရေးဖွံ့ဖြိုးရေးနဲ့တိုင်းဒေသကြီးဦးစားပေးလှုပ်ဆောင်ဖို့လိုအပ်ချက်တွေကိုပြောကြားခဲ့တယ်လို့လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအောင်မြင်စွာကျင်းပနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့လိုအပ်ချက်တွေကိုရှင်းလင်းပြောကြားခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံယုံကနေသတင်းထုတ်ပြန်ပါတယ်လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံညီလာခံမှာဆွေးနွေးပွဲကြရင်မော်လူမျိုးတွေရဲ့အတန်ကိုစူးစီးပြီးတင်ပြသွားဖို့ရှိတယ်လို့နိုင်အောင်မငေးကဆက်ပြောပါတယ
်ကျွန်တော်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာကျင်းပမိမှာကျွန်တော်မော်လူမျိုးသားလုံးဆိုင်ရာသဘောထားစူးစီးချက်ဆွေးနွေးပွဲတစ်ခုလုပ်မယ်အဲဒီဆွေးနွေးချက်မှာမော်လူမျိုးသားလုံးနဲ့ဆိုင်တဲ့အချက်အညာတွေပေါ့နော်ဒါကိုမော်ပြည်ပါတီကိုတရိုက်ပေးဖို့ကြံပြုပေးဖို့ဒါမှကျွန်တော်တင်ပြချက်ပုံမှန်ပြည့်စုံမယ်လို့ထင်ပါတယ်
ဒါအပြင်တည်ထွေဆုံမှုမှာ NCA လင်းနေမြောက်လက်မှတ်ရေးထိုးတဲ့အခမ်းအနားမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှူးနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောကြားခဲ့တဲ့မိတ်ခွန်းပေါ်မှာအပြည့်အဝထောက်ခံတယ်လို့မွန်ပြည်ပါတီဥက္ကဋ္ဌနန်ဟန်သာပြောဆိုသွားကြောင်းနောင်အောင်မငေးကပြောပါတယ်
ဒီလေနေပြည်ခန္ဓာမှာတပည့်ပုဂ္ဂိုလ်ရဲ့ပြောကြားမိခွန်းပေါ်မှာကျွန်တော်တို့ကြည့်အပ်ပြီးကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပေါ်မှာသဘောထားမြင်ရှိတယ်။အဲလိုလားရှိတယ်။ဒီအပေါ်မှာကိုကျွန်တော်တို့ကထပ်ခံပြောဆိုပါမယ်။ဘလို့ပဲပြောပြောကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာရေရဲဝေါ်တာပြောဆိုဟိုနိုင်ခဲ့တာကိုပဲကျွန်တော်တို့အားရချင်းနဲ့ဝန်တာတယ်။ဒါမဲ့လက်တွေ့ခေါင်းထဲပေါ်မှာဘလောက်ခေါင်းထဲပေါ်နိုင်မလဲဆိုတော့ဆောက်ကြည့်သွားမယ်အနေနဲ့ရှိတယ်။
မွန်ပြည်သက်ပါတီဟာ2018ခုနှစ်ဖေဖော်ဝါရီလမှာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်။ဒါပေမဲ့2019ခုနှစ်နိုဝင်ဘာ29ရက်နေ့တုန်းကကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုဒေသမွန်ပြည်သက်ပါတီအခြေပြုရာဂျပန်ရေသွင်းကြီးရာတပ်စခန်းကိုမြန်မာစစ်တပ်ကခွေးပြူချက်မရဘဲဝင်ရောက်လာတဲ့အတွက်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးမွန်ပြည်သက်ပါတီဂျပန်ရေသွင်းတပ်စခန်းနဲ့ဟိန္ဒန်တိုင်းဂိတ်စခန်းကိုမြန်မာစစ်တပ်နဲ့ကရင်နယ်ကြားစောက်တပ် PGF ဖွဲ့တို့ကနေသိမ်းပိုက်နေရာယူထားတဲ့ကြောင့်တိရခံရွာရာ900ကျော်ဟာစစ်ပေးသိမ်းရှောင်နေခဲ့ရပါတယ်။ဒီနှစ်စံပိုင်းမှာမြန်မာစစ်တပ်ကတပ်ပြန်လည်ရုတ်သိမ်းသွားတဲ့အတွက်စစ်ရှောင်ရွာသားတွေနေရာရင်းကိုပြန်ကြပေမဲ့စိုးရိမ်စိတ်တွေရှိနေစေလို့ကြံတော်ရွာသူတို့ကမွန်ပါတာနဲ့အခုလိုပြောပါတယ်
။ Chaplain Tobomopa Kanbak Federal Deja Afrika
ยาเปลี่ยนยาดาตบ้าเล่าดาชิดาบีเฮน่าตายงี้สักคำมันยามาตะกะตายาบีโลยาเปลี่ยนลาดาตุ้มยาเจ้าเดชุระเลยเจ้ายาดาบ่เบชัยทับเพียมเลยชุระดาบ่ไม่ติดไหนมุลีโอ้ตเรนอ่ะน่าสวยเนี่ยเลยท่าบีกินบีเนี่ยพยายามต้องสูบอยู่เนี่ยตอนนี้นายตายที่ราชีเป็นมาเลยมุมยี่สิบปีเนี่ยเกี่ยงอยู่เกี่ยงมีราชียงดูจ้าเนี่ยมีเงี้ยว่ามุ่งพัฒนาเจ้ามาจากคณะพิการมุ่งดีพิบวันเดือดลู ไปพ่อกำลังที่ทางด้านมันด้วยเจ้าที่รักขันยาด้านมันนี่มีวิธีการแต่งยาด้านมีอะไรบ้างเนี่ยที่รู้เนี่ยมีเช่นที่สันนิมูเจ้าพี่ป้อนเนี่ยได้สิ่งพิจารณาคู่พี่เชื่อบุกะมุมยี่สิบปีฮะปีนั้นเนี่ยตั้งสิมาพี่ขัดตากันมุ่งปูด้วยสาวจุยก็มาที่เจมซีมาป่าวเวมุ่งมีสิ่งเดียวด้วยอาการแค่สิ่งนี้แล้วลูกนายเอามึงเองก็เปลี่ยวไปเลยที่นี่มาเจมซีมาชิโร่ที่เราตัดที่ตรงนี้ก็เลย โอเคยินดีมาชี้แจงเลยฉะนั้นเราตัดนี่ยาเนี่ยพัฒนาพิเศษกระจายได้ที่สมุทรเชียงรายว่าแค่ที่สิ่งที่ยินดีเนี่ยตอนนี้ได้ใจมาเจมซีเอสซีที่จะดูฉะนั้นเราต้องสูตรเป็นจ่าเลยแต่แม้กูจะที่ที่ทำออกไปงานฉะนั้นกูนุ่มดีดีดูปีดังสู้เส้นเนี่ยตอนนี้เป็นเส้นดีมาที่ขาดแต่การมุ่งปูด้วยสาวจุยก็มาที่เจมซีมาป่าวในนั้นปุ๊บ
เสร็จแล้วเตรียมตัวมาลุ้นเลยมุมยี่สิบปีไปกับพี่ว่าเลยครับเนี่ยพี่ว่ามีมาบ้านเดินเท้าในคืนเย็นเตรียมพิบูจะกูน่าเสงี่ยหรอวะกูรอกระบะมีที่อะไรมาพบยานี่เรามีมาพิสัยอ่ะที่มีเจ้าสมาริโกมาอีตันเซงก้าก้าวหนึ่งเตรียมพิบไปไหมครับเนี่ยมาในเงี้ยดีกว่าเสียจ้ะพอสิบองค์เชิดกับอุบลเป็นเสียก้าเปล่าต่อให้ไปเลยสุริยกังสินเนี่ยแอนดรูว์เนชั่นเซนฮิซาทาริสามาโกตัดดิบลูเมดอกก็มาพยายามเลย พอจีมงเชิดกับอุบลเป็นเสียอุบลเจนเจ้าตีตาเร่เปียงเล่หมู่พิลานายเจเน่เวเมเล่เอ็นดอร์ดิสุยาเซตเน่ได้นับปฏิวิจามาชิดาเร่เซซเซย์ปอมามยาจัตยองในเนลุสวาเร่ลอดอร์เรมาเซตเยเนียทั้งสองอาญาไกลน้องยูทาราโกโชชาโวแต่ยังจัตเน่เลตเตทายแต่ว่ามหัศจรรย์มีพิธีริกาแต่ชาในยันดาแข่งยูทายแต่เมื่อพิคุเอ็มชิสุเอชกุเป็นเซโม แต่เมื่อกลางวันอุจิโยและเอามาหมาเผื่อเนี่ยแต่เมื่อไรอาณาเอามาเสด็จกูท้าวเนี่ยมาในงานแรงกูเปลี่ยนมุสาเลชัดดีกูพอสิบโมงเจ้ากูได้เป็นสิอุบลีจะมาเทตุนทาราพิบาลีที่รูปเป็นสิจัดดีเดียมาแต่หน้าดีเอชีมาป่าวสูบีโรแต่หน้าปฏิริกาเวพันนิจาราพิบาลีเอ็นเอลดีสุยานในแต่หน้าปฏิริจามาเสสัยกระดาวกระเสพพิเดชินีมาเสด็จจวดกังจูพิเดสูบีโรเลยที่ตาทาราบ
เกี่ยวกับแนวที่ประกาศชอบไปเปล่าแต่หน้าปฏิริกาอาณาญาไปเลยเอ็นเอลดีอาณาโยนมาพิบาลีเกี่ยวกับแนวที่ประกาศชอบไปเปล่าแต่หน้าปฏิริกาเซเปียเปล่าเอ็นเอลดีอาซาจะชาติตาดวงปฏิริกาเวไม่เป็นไรลูกเชนช่วยกับเวมาเอ็นเอลดีเป้อาเป็ดดูเนื้อตัวเมลูทับยาทาราบเชื่อว่าอุบลเป็นเสียงมุฮัมมัดอุบลดีกรอที่เอาสัตย์ยังไม่มาไม่เข้าบุษบีเมลีเอ็นเอลดีแสดงในแต่หน้าปฏิริกาเซเซย์ประมาณว่าแต่ยังมุ่งมั่นจะชี้แนะในลูกยิ่ ောင်းရဲ့ရှယ်ယာဒေါ်လာ360ကိုဝယ်ယူခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်ကကြောင့်အနောက်နိုင်ငံတွေကမြန်မာနိုင်ငံထဲမှာယင်းနည်းမြုံနှံဖို့တွန်းဆုံနေကြမှာပဲ။အာရှကုမ္ပဏီတွေကတော့မြန်မာမှာအလူအရည်ယင်းနည်းမြုံနှံနေကြတာကိုထောက်ပြထားပါတယ်။တနစ်ကို900ခိုင်နှုန်းနဲ့စီးပွားရေးတိုးတက်မှုလှည့်မြန်နေတဲ့မြန်မာနိုင်ငံဟာအာရှမှာစီးပွားရေးတိုးတက်မှုအမြင့်ဆုံးနိုင်ငံတစ်ခုဖြစ်နေပါလေ။ဒါကြောင့်လည်းဂျပန်၊စင်ကာပူနိုင်ငံတွေကမြန်မာဘက်ကိုချဲ့ထွင်မှုစဉ်းစားလာကြတာလို့ဆိုရတယ်။ထိုင်းချီဆိုင်ကက်စီကွန်ဘဏ်ကလည်းအေယာဝတီတောင်တူလေသမားဖွံ့ဖြိုးရေးပံမှာ135ရာခိုင်နှုန်းဝင်ထားတာဖြစ်ပါလေ။ဘန်စနစ်လျှက်စစ်တအားပေးအိမ်ချမ်းမြေ KFC လိုအမြင်ရစားသောက်ဆိုင်တွေစားရတွေကိုရိုးမကုမ္ပဏီကလုပ်ကိုင်နေရပါတယ်လီနောနဲ့ပူးပေါင်းပြီးတော့လေမိုဘိုင်းဖုန်းကနေတဆင့်ငွေလဲနိုင်တဲ့ Wave Money စနစ်ကိုလည်းရိုးမကလုပ်ကိုင်နေရဖြစ်တဲ့အကြောင်းရေးသားထားတာကိုဖတ်ရပါတယ်ရှင
်ကမ္ဘာမီဒီယာတွေကမြန်မာသတင်းတချို့ကိုမတ်အစ်တန်စင်ကကောက်နှုတ်တင်ပြပေးကြတာပါမကြာခင်ထုတ်လို့မဲ့ဒုတိယနိုင်ငံဝက်စာစီစဉ်တွေကို Light Meter 32 40 48တို့အပြင် Light Meter 190 kHz 1905ကနေလည်းတိုးချဲ့နားဆင်နိုင်ပါတယ်ခင်ဗျာ
Thank you.
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါတော်တက်ရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ခါစနေနေ့မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နိုင်အထိဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုတ္တဆောင်လေး American တခွင်ကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့ဤပညာကဏ္ဍမှာလည်းအခုလိုနားဆင်ရမှာဖြစ်ပါတယ
်ဘာသာငါးမျိုးမဟုတ်ဘူးရေပေါ်တွေလည်းစားတယ်တက်တက်လို့စားနေတာပေါ့ဗျာsize argen mo ye argen so a ya do me ya o yu tha lai so le ja le nga mye le de de go khe khe chi ya bo naw de go a
ni ma nai ga ma nga mye mo tou yi ba ri saung yet phu lu yet de le so de pat tet pi sain lan a mi mye a phwe ga u win myu tu ne sat tet mi man che ko ma ja kin na sin ya ba me di lo a si si ni de ga a yin so myu thami kan da go na sin ja aw ma မြန်မာနိုင်ငံကအင်တွင်အကြမ်းဖက်မှုတွေကိုအစိုးဆုံးတန်ခံရတာဘယ်သူတွေပါလဲအဲ့ဒီတန်တရားစုကနေဘယ်လိုယုံထွက်နိုင်မလဲဆိုတာကို2015-2016ခုနှစ်ကကျန်းမာရေးနဲ့အားကစားဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုအခြေခံပြီးဒေါ်လာလတန်ကစူးစီးတင်ပြထားတာကိုပြန်လည်ထုတ်လွှင့်ပေးပါမယ်ခင်ဗျာ
Cause it only serves to make me more determined to achieve my final goal. And I come back even stronger.
Domestic violence to Korea. In the jump and move, I think I look for you to chop out your yelpy. I'm with me to be clear to me. Look for see to it. Jamma ye, boa ni time mune. See why ye do it. Tigai see it, look.2015-2016 ခုနှစ်တွင်မြန်မာနိုင်ငံကျန်းမာရေးနှင့်အားကစားဆိုင်ရာဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အင်တွင်ကျန်းဖက်မှုနှင့်ပတ်သက်လို့အသက်15နှစ်နဲ့49နှစ်ကြားမြို့သူပေါင်း 4,563 ဦးကိုစစ်တမ်းကောက်ခံခဲ့ရမှာအင်တောင်ရှိအမျိုးသမီး5ဦးကြစီမှာတဦးဟာခင်မွန်းဖြစ်သူရဲ့ကိုထိလျောက်စော်ကားမှုလိင်ပိုင်းဆိုင်ရာဓမ္မမဟုတ်စိတ်ပိုင်းဆိုင်ရာနှိမ့်ဆက်မှုကိုခံကြရတယ်လို့လည်းထောက်ပြထားပါတယ်။ခင်မွန်းဖြစ်သူကခုလိုနှိမ့်ဆက်စော်ကားမှုဟာအသက်အရွယ်15နှစ်19နှစ်အတွင်းမှာ28ရာခိုင်နှုန်းရှိပြီး40နှစ် 49 နှစ်ကြားမှာတော့20ရာခိုင်နှုန်းရှိတာဖြစ်ပါတယ်။အိမ်တော်ကွာရှင်းထားသူတွေမုတ်ဆိုးမှတွေကြားမှာတော့တစ်ချိန်ကခင်မွန်းတွေရဲ့နှိမ့်ဆက်မှုကိုခံရတဲ့အမျိုးသမီးတွေဟာ40နှစ်ရာခိုင်နှုန်းရှိပြီးအင်းတောင်ရှိအမျိုးသမီးတွေကြားမှာတော့19ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ဒါအပြင်အနည်းဆုံးကလေး5ဦးရှိတဲ့အင်းတောင်ရှိမတွေကြားနှိမ့်ဆက်ခံရမှုဟာ32ရာခိုင်နှုန်းရှိပြီးကလေး4ယောက်အောက်ရှိသူတွေကြားနှိမ့်ဆက်ခံရတွေကတော့27ရာခိုင်နှုန်းရှိပါတယ်။မြန်မာနိုင်ငံမှာအင်းတောင်ဘက်ရဲ့နှိမ့်ဆက်မှုတွေအများဆုံးဘယ်ပြည်နယ်မှာဖြစ်ပါသလဲ။ရခိုင်ပြည်နယ်မှာ54ရာခိုင်နှုန်းနဲ့တနင်္သာရီတိုင်းမှာ40ရာခိုင်နှုန်းရှိပြီးရန်ကုန်နဲ့မန္တလေးတိုင်းတို့မှာတော့12ရာခိုင်နှုန်းတွေရှိတာတွေ့ရပါတယ်။ဒါအပြင်အမျိုးသမီးတွေအနေနဲ့ပညာအရေးချင်းနယ်လီငွေကြီးချွတ်တယ်လီပိုနှိမ့်ဆက်ခံရလေဖြစ်ပါတယ်။ဒါအပြင်ဇနီးတွေကိုနှိမ့်ဆက်ညှိမ့်ရမှာအရက်တောက်တဲ့ခင်မွန်းတွေတဝက်နီးပါးဟာနှိမ့်ဆက်လီရှိပြီးအရက်မတောက်တဲ့ခင်မွန်းတွေကြားနှိမ့်ဆက်မှုဟာ14ရာခိုင်နှုန်းရှိပါတယ်။ခင်မွန်းတွေနဲ့ဇနီးပေါ်ထိ ंछ ုပ်မှုပိုကြီးလီပိုနှိမ့်ဆက်မှုနှုံများလေးပဲဖြစ်ပါတယ်။ဒါအပြင်ခင်မွန်းကိုကြောက်ရတဲ့ဇီးတွေကနှိမ့်ဆက်ခံရတာ87ရာခိုင်နှုန်းရှိတယ်လို့လည်းစီရင်ခံစာမှာထောက်ပြထားပါတယ်။အင်တောင်ရှိမျိုးသမီးတွေအနေနဲ့ခုလိုအိမ်တွင်းအချမ်းဖက်မှုဒဏ်ခံနေရတာကြောင့်ကာယနဲ့စိတ်ဆင်းရဲမှုတွေခံကြရပြီး လက်ရှိအခြေအနေကနေစီးပွားရေးသာသမီရေးလူမှုရေးကြောင့်ရုံးမထွက်နိုင်ကြပဲအခြေအနေကိုလက်ခံတာစိတ်ရှည်ပြီးသိခံတာနားလည်ခွင့်လို့ပေးကြတာတွေရှိတယ်လို့လည်းအစီအခံစာမှာထောက်ပြထားပါတယ်။ရခိုင်တိုင်းရင်းသူမတ်နွေဦးကတော့ထိုင်းမြန်မာနယ်စပ်ကနေအမေရိကန်ပြည်ထောင်စုမှာဒုက္ခတွေဖြစ်လာရောက်ခြေချခဲ့သူဖြစ်ပါတယ်။ဒါ၃ယောက်မိခင်ဖြစ်သူမတ်နွေဦးအနေနဲ့အိမ်တွင်အကျန်းဖက်ခံရသူဖြစ်ပေမဲ့လို့လည်းဒီအခြေအနေကနေရုံထွက်ပြီးသူ့ဘဝရပ်တည်နိုင်အောင်ဘယ်လိုကြိုးပမ်းခဲ့တဲ့ဆိုတာကိုဆက်ပြီးတင်ပြလိုပါတယ်
။စိတ်ပွေထေကပြေးလာရတဲ့ဒီနိုင်ငံရောက်ပြီမှာပဲဒီမိသားစုရေးစိတ်ပွဲမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်။ဒီတွင်အချမ်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူး။အချမ်းဖတ်မှုတွေကိုမသိယူစေချင်ဘူး။မိဘဟာကလေးတယောက်ရေးလက်ဦးဆရာဖြစ်ပါတယ်။မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲ။အဲ့ဒါကျမကိုကိုမေးတာပေါ့နော်။ကျမကဒီကလေးတွေဆုံးရောက်နေဒီအမေရိကမှာရောက်လာတဲ့အချိန်မှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ကလေးသုံးယောက်ဒီတောင်ဝင်အရင်အရေးကြီးပါတယ်အဲ့ဒါကြောင့်ကျမအခက်ခဲတဲ့အချိန်မှာနေဆိုင်နဲ့တူပေါ့နော်ဖြတ်ကျွနေရပါတယ်တပိနေနေနောက်ပိုင်းမှာတော့ခုကတော့ဘာကြပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေမကြဘူးပဲအရင်အရေးကြီးတယ်ကျမရေဆုံးဖြတ်ချက်ကျမခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘယ်လိုမျိုးခက်ခဲမှုဖြစ်ဖြစ်ကျမဘွားကိုကျမယုံခံမယ်လို့ဆုံးဖြတ်ထားပါတယ်
အဲ့လိုဆုံးဖြတ်ချက်ကိုပမိန်နေနေချပြပါတော့ဒီအိမ်တွင်းရဲ့အကျံဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကြိုးပမ်းရမှာပေါ့နော်မတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရက်တွေဖို့ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျမမှာဘာရည်ရှိများရှိလဲဆိုတော့ကျမစီရင်ငယ်ငယ်တည်းကပဲကျမတို့ရခိုင်ရိုးရာယဉ်ကျေးမှုရက်ကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးကျမစီးပွားရေးတစ်ခုကောင်းကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီစီးပွားရေးနာမည်ကကြတော့ Weaving Through Change လို့ခေါ်ပါတယ်အဲ့ဒီမှာဘာလုပ်နေလဲဆိုတော့လောလောဆယ်ကိုလေးရက်ကန်ရက်နေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကိုလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှာဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်ခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှာရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကသုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရဒလက်ကိုလေထိမ့်သိစေရှင်နေဘယ်နေရာပဲရောက်ရောက်ပေါ့နော်အခုရက်ကန်လေးရက်နေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင်တော်တော်များများသိပါတယ
်အခုလိုပေါ့နော် Weaving Through Change ကဒီပရမဒီအပြောင်းလဲကိုဖော်ဆောင်ဖို့ကိုနဲ့တူပေါ့နော်တခြားလူတွေကိုလည်းညီတောင်မြောက်ပြီးနေရာကနေပရမတစ်ချိန်နဲ့မှာပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအကျန်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
တယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးချစ်လိုက်တော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံရေးနဲ့တယောက်တယောက်ကာကွယ်သွားမယ်ကုညီသွားမယ်အစိုးရသာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့ဒီ campaign နေလို့နေပါတယ်တော်တော်များများဒီကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူးဘာလို့လဲဆိုတော့ရှင့်တယ်တနည်းအောင်ပါပြောပြလေအဖိုင်ဝိုင်းပါပြောမလဲကျွန်မပြောချင်တာကကျွန်မအတွက်ပြောနေတာမဟုတ်ဘူးဒါပြောနေတာကကျွန်ပြီးအားလုံးအကျိုးရှိဖို့အတွက်ပြောနေတာကျွန်တော်အဖိုင်ဝိုင်းတစ်ခုလေးအကျိုးရှိဖို့အိုင်းပြေအတွက်အကျိုးရှိဖို့အတွက်ပဲပြောနေတာပါလို့ပေါ့နော်ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်လူလူများများကကိုသားသမီးကိုသားမယာကိုသူကိုသမီးကိုညီမကိုအဆိုင်ဝိုင်းကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပူပြီးလေးထားဖို့တွေကတဟာကိုပြောပြရတယ်ပဲဖြစ်ပါတယ
်ဓာတူပဲပေါ့နော်မတ်နွေဦးတို့မျိုးအိမ်တွင်းအကျံဖက်မှုအခက်ခဲတန်းခါစီပီခံရတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်ဘလို့အကောင်းဆုံးအကျံပေးချင်ပါလဲရှင
်အကျံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်တဲ့ခိုင်မာဖို့နဲ့ကိုကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုအဆိုင်ဝိုင်းကိုကာကွယ်ဖို့တဲ့ကစိတ်ဓာတ်အရပြင်ဆင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတွေများများရောက်လာတဲ့လူတွေကစိတ်ပွေထေးတာပဲအန်ဒီတွေအများကြီးကိုပေါင်းဆန်လို့စနေဆန်လေးထေးကသူတို့က re-traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝိုင်းအလုံးမရှိဘူးနေရာအစ်စ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်ဓာတ်ရေးရာရဟာအရန်ကိုခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်ဓာတ်ခိုင်မာဖို့လိုတယ်ဒီလေကျမဆက်ပြီးဝေချုံနေရမယ်ဒီအခက်ခဲတွေကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲโอเคရှင့်ကိုဆက်သွားမယ်ဆိုပြီးအဲ့ဒီဘုရားစိတ်တက်ကိုခိုင်မာစေရမယ်လူဘွားရေး freedom ဆိုတာကအဲ့ဒီအထဲမှာပါလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ် နံပါတ်7ပေါ့နော်ကိုကိုလွမြောက်အောင်စူးစမ်းနိုင်တယ်ကိုကိုလွမြောက်တဲ့အတိတ်ပြဟာကိုတိုင်ကပဲမသိစင်တော့လူတိုင်းတခြားလူလည်းလွမြောက်လို့မရဘူးသားသမီးတို့လည်းလွမြောက်လို့မရဘူးဆိုတော့ကိုကိုနှိတ်ကသိရမယ် freedom ဆိုတဲ့အတိတ်ပြကဘာလဲဆိုတာကိုနံပါတ်7သိရမယ
်ဘန်းတွေဦးဟာသား3ယောက်ရှိတယ်ဆိုတော့ကိုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်ရမှာပေါ့နော်သူတို့အတွက
်အာဟောက်ပါရန်ဒီဒီဟောက်ပြောပြမယ်ဆိုရင်လေကျွန်မအသားလုံးကဆိုတော့ဆရာကိုပထမတုန်းကစိတ်တက်ကြပါတယ်ခလေးဆွမ်းဆွမ်းနဲ့ဘလူးရက်တရားမလဲပေါ့နော်ဆိုတော့ကြောက်တယ
်ဟုတ်ကဲ့
နောက်ကြတော့ကြည့်လာတော့လေဟာကျွန်မကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေတာကကျွန်မရဲ့အားနေရှင်တော့ဟုတ်ပါဘူးခမိုင်းအားနေချေကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါဟု
တ်ကဲ
့ဒါပေမဲ့သားသမီးတွေဟိုချေပြီးသားသမီးတွေအောင်းမြင်လာတယ်ချင်းစားလာတယ်ထူးချွန်လာတဲ့ကလေးတွေဖြစ်လာတော့ဟိုအဲ့ဒါတွေကိုပီတိကြပြီးရင်ကျမအရန်ကိုဝန်းစားတယ်ကျမပေါ့နော
်မိခင်တယောက်အနေနဲ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေဟာအလုံးပဲရုန်းကန်ရကျွတ်နှက်သွားတာပေါ့နော
်နှက်ပါတယ်မရှိကလေးဟိုခက်ခဲရတော့ရှိမှာပဲပြဿနာမရှိတော့ဘူးအခုကအလုံးခက်ခဲတွေကိုကျော်လွှားနိုင်မလို့ပဲယုံကြည်ပါရဲ့
ဒေါ်လာလာတန်းတင်ဆက်ပေးတဲ့အမျိုးသမီးကန္တာကိုပြန်လည်နားဆင်ကြရတာပါ။အခုတော့လာမယ့်စနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာတွေကိုပြောပြရင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ
။ဒေါ်လာရှင်များရှင်။နိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကိုလျှော့ချဖို့အပါအဝင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မဲ့ဥပဒေမူကြမ်းဒီသတင်းပတ်ထဲမှာပဲထွက်ပေါ်လာပါတယ်။အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဦးဆောင်ကြိုးပမ်းနေတာတွေဟာဘယ်လောက်အထိအောင်မြင်နိုင်ပါသလဲ။ဘယ်လိုစိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်ပါသလဲ။စူရာတွေကို FUE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ FUE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်ဒီလိုင်းစီစဉ်ကကြိုဆိုပါရရှင
်။ VOA တိုက်ရိုက်လေးလိုင်းစီစဉ်ကအစီအစဉ်မှာပါဝင်လို့လည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးပါလို့လည်းတခါတခါဖိတ်ခေါ်ပါရစေ။အခုတော့ဒီတစ်ပတ်သုတဆုံးလေအမေရိကန်တခွင်အစီအစဉ်မှာအမေရိကန်အစိုးရဝန်ထမ်းတွေမိဖွားခွင့်ရရှိရရှိကြပြီဖြစ်တဲ့အကြောင်းနဲ့အမေရိကန်နိုင်ငံအတွင်းကလူခဏဦးသာနေထိုင်တဲ့ယူကရိန်းနယ်ပွားတွေရဲ့မြို့ကလေးအကြောင်းကိုကိုအောင်ကတင်ပြပေးပါမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအစိုးရဝန်ထမ်း 2.3% ကအများစုဟာကလေးမွေးဖွားခြင်းဒါမှမဟုတ်ကလေးမွေးစားဖို့အတွက်ခွင့်ရရှိ12ပတ်ရရှိတော့မှာဖြစ်ပါတယ်။ဘယ်တော့မှမရရှိဘူးတဲ့အခွင့်အရေးတရက်ကိုပထမဆုံးအနေနဲ့ဝန်ထမ်းတွေအခုလိုခွင့်ရရှိရမှာဖြစ်ပြီးလာမယ့်အောက်တိုဘာ1ရက်နေ့မှာဥပဒေစတင်အသက်ဝင်မှာပါ။ကမ္ဘာတဝန်းကနိုင်ငံတချို့မှာကလေးမွေးဖွားခြင်းအတွက်လစာရရှိနိုင်မဲ့ခွင့်ရရှိပေးနေကြပေမယ့်လေအမေရိကမှာတော့အစိုးရဝန်ထမ်းတွေအပြင်တခြားဝန်ထမ်းတွေအားလုံးလည်းဒီလိုအခွင့်အရေးရဖို့တောင်းဆိုလှုပ်ရှားနေကြပါတယ်။မိသားစုဝင်တယောက်စတင်တိုးလာခြင်းဟာပျော်ရွှင်စရာအကောင်းဆုံးအချိန်တစ်ချိန်ဖြစ်ပေမဲ့ကလေးတယောက်ကိုပြုစုဖို့အတွက်အချိန်လုံးလုံးလောက်လောက်မရှိသလိုငွေကြေးလည်းရှိမနေရင်တော့အစိုးရကြောင်းကြားမှာပါ။ဒါကြောင့်အဲ့လိုအချိန်မှာလစာလေးရတဲ့ခွင့်ရရှိရဖို့ဟာလိုအပ်တယ်ဆိုပြီးတော့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။မူဝါဒရေးရဂျမ်ဘေးအဖွဲ့ New America က Vicky Shabu က
လစာလေးရနေတဲ့ခွင့်ရရှိကြောင်းကလေးစားရသူတွေအနေနဲ့အထောက်အကူဖြစ်စေပြီးတော့ကလေးနဲ့မိခင်တည်နှုံမှုညော့နေသွားတာအဖေဖြစ်သူလည်းမိသားစုကိုစောင့်ရှောက်ခွင့်ရပြီးတော့ဒါဟာကလေးတွေအတွက်အတူယူနိုင်စရာအခွင့်အလမ်းလည်းရစေပါတယ်။အဲ့ဒီထက်အရေးအကြီးဆုံးကတော့အလုံမလုံနိုင်တဲ့အချိန်မှာဝင်ငွေလည်းမထိခိုက်တာကြောင့်ဒီလိုမျိုးခွင့်ပေးတာဟာလူမှုအတိုင်းအဝိုင်းအတွက်အလွန်အထောက်အကူဖြစ်စေတယ်ဆိုပြီးတော့လေလာဆန်းစစ်ချက်တွေကဆိုပါတယ်
။လွန်ခဲ့တဲ့ဒီဇင်ဘာကအမေရိကန်သမ္မတဒေါ်နယ်ထရန့်မှာဒီမိုကရက်တစ်ရောရီပက်ဘလစ်ကန်ရောလိုလားနေတဲ့ဒီလစာလဲပေးတဲ့ခွင့်ရရှိပါဝင်တဲ့ဥပဒေတရက်ကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်။
with more women working today than
ဒီငါရဲ့အခုခါမှာဆိုရင်လုပ်ငန်းဝင်တွေမှာအမျိုးသမီးတွေပုံများလာတဲ့အချိန်မှာပဲကလာချမ်းမြင့်စွာကလှုပ်ဖို့လိုနေတဲ့သမိုင်းဝင်အခွင့်အရေးတစ်ခုအရယူလိုက်နိုင်ပါပြီအခုချိန်ဟာလာစားလဲရတဲ့ခွင့်ရရှိပေးဖို့နဲ့အခုလိုမျိုးခွင့်အရေးတွေဖန်တီးပြဖို့အချိန်လည်းဖြစ်ပါတယ
်ကမ္ဘာတဝန်းကနိုင်ငံ40လောက်မှာမိသားစုအခက်အခဲဖြစ်ချိန်ဆိုရင်လာစားလဲရတဲ့ခွင့်ရရှိကိုအစိုးရတွေကပေးထားတယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD ကဆိုရတယ်အမေရိကန်မှာတော့မြို့တော် Washington DC နဲ့တခြားပြည်နယ်8ခုမှာမိသားစုဒါမှမဟုတ်ကျန်းမာရေးကြောင့်အလုံးမလုံးနှံချိန်မှာဝန်ထမ်းတွေအနေနဲ့အလုတ်ကနေလာစားငွေရရှိနိုင်အောင်ဆောင်ရွက်နေကြပါတယ်ရှာဘူးက
These are funded by small payroll contributions that are mandatory.
အလုပ်ရှင်ကလည်းထည့်ဝင်တယ်လို့အလုပ်သမားတွေရဲ့ဝင်ငွေတွေကလည်းအချိုးကျပုံမှန်ဖြတ်တောက်ပြီးတော့စုဆောင်းပေးတာပါ။သူတို့ကလေးမွေးပွားချိန်မိသားစုဝင်တယောက်ယောက်ဒါမှမဟုတ်ကိုကိုယ်တိုင်အလုပ်မလုပ်နိုင်ချိန်မှာအလုပ်ကနေအချိန်အတိုင်းတာတစ်ခုအထိဝင်ငွေထောက်ပံ့ပေးနိုင်အောင်ပါ
။အခုလိုအခြေအနေမျိုးအမေရိကန်တဝမ်းမှာဖြစ်လာအောင်ပါအလုပ်သမားအရေးလှုပ်ရှားသူတွေကစီးအောင်ဆော်ဩနေကြပါတယ်။ဒါပေမဲ့လည်းလုပ်ငန်းရှင်အသေးစားလေးတွေအနေနဲ့အဲ့လိုအခြေအနေမျိုးဖန်တီးပေးဖို့ကတော့ခက်ခဲလိမ့်မယ်ဆိုပြီးတော့ထောက်ပြကြပါတယ်။ Heritage Foundation ကသူတွေသည် Rachel Grizzler က
It's harder when you're a small business that maybe has
အလုပ်သမား3-4ယောက်ပဲရှိတဲ့လုပ်ငန်းရှင်တွေအတွက်တော့မလွယ်ပါဘူး။အလုပ်မလုပ်နိုင်သူကိုထောက်ပံ့ဖို့အပြင်လူစားထုတ်ဖို့လည်းတကယ့်ကိုခက်ပါလိမ့်မယ်။
တနိုင်ငံလုံးကဝန်ထမ်းလုပ်သားတွေအနေနဲ့ကျန်းမာရေးကြောင့်လစာလေးရတဲ့ခွင့်ရရှိမရနိုင်သေးပေမဲ့လည်းအစိုးရဝန်ထမ်းအများစုမှာတော့ဒီခွင့်ရေးကိုလာမယ့်အောက်တိုဘာ1ရက်နေ့ကစတင်ပြီးတော့ရရှိမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမြောက်ဒကိုရာပြည်နယ်က KF ဆိုတဲ့မြို့ကလေးကိုလွန်ခဲ့တဲ့နှစ်တရာကျော်လုံးကယူကရိန်းနိုင်ငံကရွှေ့ပြောင်းအခြေချနေထိုင်ခဲ့သူတွေတည်ထောင်ခဲ့တာပါအဲ့ဒီအချိန်တွေတုန်းကဒီမြို့ကလေးဟာစီကားလှပေမဲ့အခုခါမှာတော့လူ၁၀ခန်းအောက်သာနေထိုင်ကြတော့တာပါလွန်ခဲ့တဲ့နှစ်90လောက်တုန်းကနွေရာသီဆိုရင်အဖွားနေထိုင်ရမြို့လေးကိုအလေလာလေးရှိတဲ့ Divine Henriksen က
Small town community that everybody knew everybody
and manager le lu nen le so lo tiao na tiao a long ti ja bi a pyan lan kun mi ja ba de english lo mo pyo da de lu le le shi lo tru ba pyo le so lo go na le aw le chou sa ba de
internet christina vogovi ro ha di myo le go ti thong ge de lo yu sa tha ja ba de tru na u ne tu lu da zin chu ha ba da ye phi ni mu chaung ukraine ga ni thwet pi la ge ja da wa ukraine nai nge myo ro kiev name go a swe pyu pi ro ukraine nwe wa ri ga di myo kle go kiev lo name pi ge da le phit ba de kiev မှာလက်ရှိနေထိုင်သူ audrey voloshenko ဟာသူ့ဘဝတလျှောက်လုံးဒီမြို့မှာပဲနေထိုင်ခဲ့တာပါဒါပေမဲ့လည်းသူ့မိသားစုနာမည်ဟာ ukraine တွေနာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမြို့ကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူ
း my mom is a russian i mean a german and
အမေကဂျာမန်မှာအဖေက russia လား ukraine လားတခုခုဖြစ်ပါလိမ့်မယ်
လွန်ခဲ့တဲ့နှစ်90လောက်တုန်းကတော့ kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်တချို့တွေကလည်း russia empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ် kiev မှာနေထိုင်သူ richard helm က
my father came from germany
အဖေက germany ကပါသူ့အဖေက russia odessa ကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်1905မှာမိနေရာတချို့သူရခဲ့ပါတယ်
kiev မှာနေထိုင်သူအများစုဟာစိုက်ပျိုးရေးသမားတွေပါအဲ့ဒီမှာဖျားကြောင်း church တွေလည်းရှိတယ်လို့ကျောင်းနဲ့ကျောင်းလည်းရှိပါတယ်ယထာဘူရာယုံရှိပြီးရင်းနှီးငွေဆက်ကောင်းမြေတားဟာ kiev မှာရေးဖြစ်ပြီးမှပြန်ထွက်လို့ရှိတာကြောင့်ရေးဖြစ်တဲ့မြို့ကလေး tank town လို့လည်းခေါ်ကြပါတယ်အခုခါမှာတော့ရင်းနှီးငွေဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ယထာဟာ kiev မှာရပ်ဖို့မလိုတော့တယ်လို့ကလေးရေရုရှားဂျာမန်စာတင်တဲ့ကျောင်းလည်းပိတ်လိုက်ပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူဦးရေနှုန်းလည်းတဖြည်းဖြည်းကျဆင်းလာပါတယ်
Well the reason why I call it ghost town is because
ရုပ်ပြကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပ
ါအခုခါမှာတော့လွန်ခဲ့တဲ့နှစ်တရာမြို့ကလေးစီကားခဲ့ခြင်းကအမြဲဖွင့်လှစ်ထားခဲ့တဲ့ Church ဖခင်ကျောင်းတစ်ကျောင်းသာ KF မြို့ကလေးမှာအရင်တိုင်းကျန်နေပါတော့တယ်ခင်ဗျာနယူးယောက်မြို့က DJ သမားတဦးဟာရဲဝစ်စုံဝေထားပါတယ်ဒါပေမဲ့လည်းဒါဟာပါတီတွေမှာဝစ်စင်လေးရှိတဲ့ဝစ်စုံမျိုးတော့မဟုတ်ပါဘူးတကယ်ရဲဝန်နဲ့တဦးက DJ သမားဖြစ်နေတာပါ DJ ကိုအပျော်သဘောနဲ့စခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့တကယ်ကိုအလေးနဲ့လိုက်စားပစ်ခဲ့တယ်လို့နယူးယောက်ရဲဌာနလက်ထောက်အရာရှိ Accurate ကသူ့အတွေ့အကြုံကိုပြောပြပါတယ်အခုခါမှာတော့နယူးယောက်ရဲဌာနအနေနဲ့ရက်ွက်အတွင်းလူလူနဲ့ထိတွေ့ဆက်ဆံရမှာ DJ ကိုဂျာဂန်ပေါင်ကူအဖြစ်လဲအသုံးချနိုင်ခဲ့ပါတယ်
My mom had a compact stereo and on the stereo
ကျွန်တော်အမေမှာကက်ဆက်ပလေယာအသေးလေးရှိပါတယ်ကျွန်တော်အဲ့ဒီချိန်ကငယ်သေးတော့အမေသိမ်းထားတဲ့စင်ပေါ်ကကက်ဆက်ပလေယာကိုခြေပြားထောက်လှမ်းကင်ပြီးကျွန်တော်နားထောင်ခဲ့မှုတဲ့ hip hop တခြင်းတွေအတိုင်းလိုက်ဆိုကြည့်ပါတယ်
ရေဒတ်မှာ9နှစ်ကြာစစ်မှုထမ်းခြင်းနဲ့အနည်း20ကြာရဲအရာရှိတာဝန်ထမ်းဆောင်လာခြင်းဤအထိတိုင်အောင်ရော့ချာဂီတကိုဆွဲလန်းနှိမ့်ချလာခဲ့တာပါ။အဲဒီနောက်ရဲဝန်တန်းနေနဲ့ရက်ကွန်နီလူလူအကြားပေါင်ကူဆက်ဆံမှုအနေနဲ့ Cops and Kids ဆိုတဲ့ DJ ပြိုင်ပွဲမှာ Roach ပါဝင်ရှင်ပြိုင်ခဲ့ပါတယ်။
It was an event where the cops couldn't really win the battle but they would get a chance.
ဒီလိုပွဲမျိုးမှာရဲတွေဘက်ကမနိုင်နိုင်ပါဘူး။ဒါပေမဲ့လည်းကိုယ်အစွမ်းစကိုတော့ပြနိုင်တာပေါ့လေ။အဲ့တုန်းကဗီဒီယိုကိုလည်းလူတွေတော်တော်များများတွေးကြပြီးတဲ့နောက်ဒီလိုလူလူနဲ့ဆက်ဆံတဲ့ပွဲမျိုးတွေမှာရဲယူနီဖောင်းဝတ်ပြီး DJ သမားအဖြစ်ပါဝင်ရပါတယ်
။ Rocha သူ့ရဲ့ DJ တေးသွားတွေကို Instagram မှာလည်းတင်ပါတယ်။ Online လူမှုကွန်ရက်အကောင့်ထဲကမိတ်ဆွေစီးနေမှာတော့လှုပ်ဖို့ကြိုင်ပဲ့ရဲဝန်နှန်းတွေပါဝင်တယ်လို့သူ့ရဲ့ဂီတကိုအားပေးကြတဲ့နယူးယောက်နဲ့ကမ္ဘာတဝန်းကလူတွေလည်းရှိနေကြပါတယ်ခင်ဗျာ
။ကိုအောင်တင်ဆက်ပေးတဲ့ဒီတစ်ပတ်သုတ္တဆုံးလေး American တခွင်ကိုနားဆင်ကြရတာပါ။အခုတော့ Documentary သက် Season တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဒီပညာကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာ၅မျိုးမပြုံးအောင်ဆိုတဲ့ရည်ရွယ်ချက်နဲ့မြစ်ချောင်းအင်းအိုင်နဲ့ရေကန်တွေမှာအစိုးရက၅မျိုးတွေကိုထည့်ပေးတာမလုပ်သင့်ဘူးလို့စိန်လန်းအမိမြေဖွဲ့ကမြန်ပါတယ်။ဘာကြောင့်လဲ။မွန်ပြည်နယ်ရေးမြို့ကရှေဟောင်းကျုံတော်ကြီးကမှာငါးရီအစုလိုက်ပြုံလိုက်တေဆုံရတာကိုတော့ရောက်ပြီးစူးစမ်းရကနေမြမတလေငါးလွတ်တာအပြင်အစိုးရကပါငါးတွေကိုကန်တဲလာထဲတာဒေတာတစ်ခုအတွက်ဂေဟစနစ်ကိုထိခိုက်စေနိုင်တယ်လို့ယူဆသူကတော့စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူပါ။အ
စိုးရအနေနဲ့ကတော့ငါးမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့ဒါလူတွေကန်တဲ့အတွက်စားတော့တဲ့တွင်ငါးတွေကုန်ပြီပေါ့မျိုးတုံးပြီအဲ့တော့တဘာဝတိုင်းပြန်ဖြည့်စည်းဖို့ခက်တဲ့နေရာမှာသူတို့ကငါးမျိုးတွေလူတွေစားလို့ရအောင်ငါးမျိုးတွေထည့်မယ်ဆိုပြီးတော့သူတို့ကတော့မျက်စားငကြင်းလိုငါးတွေထည့်ကြတာပေါ့ဗျာ။အမေဆောင်ရဲ့ကျင်းစွာသူ့ရဲ့သဘောကတော့သားစားငါမျိုးမဟုတ်ဘူးရေပေါ်တွေပဲစားတယ်ရေထဲမှာရှိနေတယ်တက်တက်လို့စားတယ်ငါပေါ့ဗျာအဲသူကလို့ပြောတယ်သူတို့လည်းဒီကောင်ကြီးကငါတွေကကြီးတဲ့ခါကျတော့သူ့ရဲ့ size အားဖြင့်ပေါ့အရွယ်အားဖြင့်သူကဒီကတော်များများကိုယူထားလိုက်ကြတယ်လည်းကျန်တဲ့ငါမျိုးလေးတွေဒီလိုခက်ခဲရှိရပေါ့နောက်တစ်ခုကအဲဆင်းလိုက်တဲ့ငါလိုက်ရအောင်ဘယ်လောက်ရှင်လဲပေါ့နော်ဒါတွေကတော့ဒီပညာပိုင်းတက်ကဆင်းရဲစရာချက်တွေပေါ့ဗျာ
ကန်ထဲမှာငါးမျိုးလာထည့်ပြီးတဲ့နောက်မှာထည့်ပြီးတဲ့ငါးတွေနဲ့ပတ်သက်ပြီးနောက်ဆက်တွဲစမ်းသပ်လေ့လာမှုတွေကအများကြီးလှုပ်ဆောင်ဖို့လိုအပ်ပါတယ်။အစိုးရရဲ့ငါးမျိုးမတုံအောင်ငါးထည့်ပြီးတဲ့အထက်မှာအင်းလေးကံလိုကဘာတလွားစောင့်ရှောက်ဖို့စည်းဝင်တဲ့ကုန်းတွင်းရေချိုကံမှာထည့်တာကိုတော့အပြင်းထန်ကန့်ကွက်တယ်လို့လည်းပြောပါတယ
်။အစိုးရကတော့ကံထဲမှာမဟုတ်ဘူးသူကပြောလို့မြေတီချောင်းတယ်လည်းလိုက်လို့နေရတယ်လေ။ဆိုတော့အဲ့တော့အင်းလေးကံဆိုတဲ့ကတော့ဒီလိုတည်းအင်္ဂလိပ်မှာထည့်တာတော့ကျွန်တော်တို့ကပြင်းပြင်းထန်ထန်ကွက်တယ်ပေါ့နော်အင်္ဂလိပ်မှာလည်းရစားငကြင်းတွေထည့်တယ်ပြီးတော့အဲ့မှာရှိနေတာဒေတာ၅မျိုးကြီးရှိတယ်ဆိုတော့လို့အင်္ဂလိပ်စာရင်၅ပေါ့နော်၅ပြည့်လို့ရှိတယ်ဆိုတော့သူတို့ရဲ့အရွယ်စားဖြင့်ဒါ speed competition ပေါ့နေရာရှင်တဲ့အားဖြစ်တဲ့အတွက်ဒီ၅မျိုးကြီးရိုးတော်ကံနေမှာပေါ့နော်မထည့်ဘူးကတဘာဝနဲ့ဆန့်ကျင်တယ်ဆိုတော့ကျွန်တော်တို့ကတော့ဆန့်ကျင်တယ်ပေါ့ဗျာမလုပ်သင့်ဘူး
မြန်မာနိုင်ငံရဲ့ဇီဝဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးဒေတာတစ်ခုဖြစ်နေရှမ်းပြည်တောင်ပိုင်းကအင်းလေးကံကို2015မှာကုလသမဂ္ဂ UNESCO ကအတိအမှတ်ပြုကြေညာခဲ့ပါတယ်။အင်းလေးကံမှာငှက်မျိုးစိတ်290နီးပါးရေချိုးငါးနဲ့လိမ့်နဲ့ဖြန်းတွေအပါအဝင်ကုန်းနေရေနဲ့တရဝ43မျိုးနေထိုင်ချက်စားတယ်လို့တစ်ခွနဲ့ဆေးဘက်ဝင်အပင်တွေရှင်တန်ပေါက်ရောက်တဲ့ရှားပါတဲ့ဒေတာတစ်ခုဖြစ်တဲ့အတွက်ဝိုင်းဝန်းဆောင်ရှောက်ကြဖို့လိုအပ်ပါတယ်။ဒါကြောင့်ဒီလိုကံတွေရဲ့ဂေဟစနစ်ဟာအသက်ထက်ထည့်ပေးတဲ့ငါးမျိုးကြောင့်တက်ရောက်မှုဘယ်လောက်ရှိရဆိုတာကိုစမ်းစစ်ဖို့လိုပါတယ
်။တို့အရုံးလည်းဒါသူတို့အနေနဲ့ဒီမှာကျက်တဲ့ခုနေနေကြရတယ်။အဲ့တော့တစ်ခါကပြန်စဉ်းစားကြည့်တော့လေအဲ့လိုငါးကံနေငါးထည့်တဲ့အတွက်ဘယ်လောက်ဒီငါးကြီးပွားလာလဲဆိုတာကျွန်တော်တို့မှဟိုခိုင်ခိုင်မာမာသိပ္ပံကြီးလာထားတဲ့ဆိုတာပြောတယ်အထောက်အထားအရှိဘူးပေါ့ဒီလိုထိုက်ထည့်ပေးလို့ကြွယ်အလားငါးကြီးသွားတယ်ဒီကစာသက်ဒီခါကို၆ခုပြည့်တယ်ဆိုတော့ကျွန်တော်မတွေ့ဘူးပေါ့အဲ့လိုလုပ်တဲ့နိုင်ငံလဲကြောင်မှာရှားပါတယ်ရှိတော့ရှိတယ်ရှားတယ်ပေါ့နော် Scientific finding ဒီလိုမျိုးရှင်းပြချက်တွေအတွက်ငါးကြီးသွားတယ်ဆိုတော့ evidence မရှိတော့ဓာကြီးကဖြုံးနေကြလို့များဖြစ်နေလားပေါ့ဘလို့အတဲ့နေရာမှာဓာကြီးကသွားရင်ငါးကြီးရရှိနေတယ်ဆို ့လိုမျိုးဒီလားစနစ်ကိုလာပြီးတော့နောက်ဆက်တာတွေဖြစ်မလားဆိုတော့အစိုးရရဲ့ဒီလုပ်တဲ့လုပ်ငန်းကိုတော့ဒီချက်ချက်ပြန် review လုပ်တဲ့နေဒါဘလို့ up and down ကိုကုန်ပြီးရလားဒါဘလို့လားဆိုတဲ့ဘလို့လားစိုးရိမ်ဖြစ်လားဆိုတာလည်းဒါလုပ်တဲ့နေတို့တော့ကျွန်တော်ကဆုံးလုံးဝတိုင်းပြောတာမကောင်းဘူးလို့ပြောဖို့ကတော့ကျွန်တော်တို့ကလည်းထောက်ထားပြောတော့မရှိသေးဘူးပေါ့နော်တို့တော့အခုလိုမျိုးကြံနေဖြစ်လာတဲ့တွေကစဉ်းစားပြန်ဖြစ်နိုင်တဲ့ project ပေါ့ဒီလိုပေါ့ဖြစ်နိုင်ရေးဆက်တယ်လို့ရှိရဲဆိုတဲ့ဟာကိုထောက်ထားတခုနဲ့တော့ပြောလို့ရတာပေါ့ဆိုတော့ကျွန်တော်လည်းသဘောတူတယ်သဘောလည်းဟိုစိတ်ဝင်စားတယ်တန်ဖိုးကိုပြန်သုံးသပ်တင်ပါတယ် policy message တော့ပေးနေတာပေါ့
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းထိကြိုက်တာမျိုးရောဆရာမြင်လားဆရာအင်းအင်းလေးပဲမှာ
အဓိကကတော့ဆောင်ပြောရဲသဘောင်းကြီးရဲ့ပြဿနာကဒီမှာရှိနေတဲ့မျိုးတစ်မျိုးဟိုသူပျောက်စီးသွားမှာဆိုတော့ multiple factor လေအချက်ပေါင်းမြောင်များစွာပေါ့ဗျဒီအချက်သေးကြောင့်တော့လည်းမဟုတ်ဘူးအဲ့တော့ဘာဖြစ်လဲဆိုတော့သိပ္ပံပညာရှင်တွေကြားထဲမှာအရင်းသွားစရာဖြစ်တယ်ပေါ့ဥပမာပြလူတယောက်ကျွန်တော်တို့ဆောင်ရလို့ဟိုချောင်းဆိုးတယ်တွေးပါတယ်အာဒီလူကဆေးလိပ်တောက်လို့ဖြစ်တယ်လို့မြင်မယ်ချိုးကြလည်းအဲ့ရတဲ့လူတွေကမြင်မယ်ဆိုတော့တစ်ခုလုံးကလည်းဖြစ်နေတယ်ဒါကြောင့်ကျွန်တော်ဆွဲတဲ့ချောင်းဟာသောကျွန်တော်ဒီတောင်းလို့လားအပြင်မှာလေးညင်းရလို့လားဆိုရဟာပြောကြတယ်လက်ခဲ့တယ်လေအဲ့ဒီမှာတဖက်ဖက်ဖက်ညီမဝိုင်းဆိုင်ရာကြီးအဆောင်းပွားကြတာလေအဲ့ဒါတွေနောက်ထပ်ပြောနေတယ်ဘူဝါဒဝိုင်းဆိုင်ရာကြီးကြတော့မလုံနိုင်တာတွေဖြစ်တယ်အဲ့တော့ဒီဘူဝါဒနဲ့ဆက်နေတဲ့ဒီပြည်ညာရှင်တွေချက်လက်တာပြည်ညာရှင်တွေကြားထဲမှာဒါကိုနားလည်မှုရှိနေလို့ဘူဝါလိုအပ်နေရတော့အမှန်ပဲတော့နောက်ကငါတတိပြားမအထီကိုအကြာကြီးကိုတွားပြီးတော့နော်ကျွန်တော်တို့ဒီလိုသိပ္ပံသူတွေနားတွေသိပြီးတော့ဟုတ်ကဲ့အဲ့လည်းသိသေးတယ်ရှိဘူးအဲ့တော့ဒီမော်မူလာချမှတ်တဲ့လူတွေရဲ့နောက်ကပါတဲ့တင်ညာရှင်တွေခြားထဲမှာဒီသဘောတရားကိုနားလည်ပြီးပူပေါင်းဆောင်ရွက်တဲ့သိရည်ကြည့်ရအဲ့တော့ကျွန်တော်တို့ကအင်္ဂလိပ်ကမှာဆောင်ရွက်တယ်လို့ရှင်းနိုင်ကြပြောတဲ့အခါကျတော့ဆောင်ရွက်ပြောတဲ့အခါလူကဲဒေတာငါးမျိုးတွေပြုံးပြီးသွားပြီပြုံးပြီးသွားတဲ့အခါကျတော့ကျင်းနေတယ်ဆိုတော့အဲ့ချင်းနေတဲ့ငါးတန်းလို့လားဒေတာဆက်ချာလောက်ကြပါယူဆိုကေးရှင်းပေါ့ဆိုတော့ကြံကြလာတယ်ကြံထဲမှာနိုင်ထိုးယူနေတင်ညာလာတယ်ဒါကြောင့်လည်းဖြစ်နေအကုန်လုံး body fat တက်ကြလို့ပဲကျွန်တော်တို့ကတော့ယူဆရတယ်ပေါ့နော်ဒါကြောင့်မလို့သူတစ်ဖြစ်ရတော့ခုလိုမျိုးအင်္ဂလိပ်ကလို့ဒီဝါပြေပြေထိတ်တဲ့နေရာမှာဒီအပြင်မ species ပေါ့ alliance species လို့ခေါ်ရဒီလိုမျိုးမြန်ဆန်းကြည့်လို့မချဲ့တယ်ပေါ့ဗျာအဲ့ကျွန်တော်တို့ကတော့ဒါပြင်းတယ်ကန့်ကွက်တယ်ကန့်ကွက်တယ်နောက်ပိုင်းတော့တော်တော်မချဲ့တော့ဘူးဖြစ်ပါတယ်ဒီတော့တော့တော်တော်ချဲ့ရတယ်ဒီတော့လည်းချဲ့ရတော့ချဲ့ရတယ်အဲ့မှာငါးကြီးဖောက်တဲ့ကင်ချာပြီးတော့သူချဲ့ကြတယ်လို့ဆိုတော့ဒီလိုတတိထားမဲ့နေရာတွေမှာလုံးဖို့ပေါ့နော်ဒါလေးတွေပဲကျွန်တော်တို့ဆွေးနွေးဖို့လိုပါတယ
်ဦးဝင်းမျိုးသူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာခန္ဓာကိုဒီမှာပဲရှင်းလားလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်လို့နော်
တော်ကမြို့သက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါအခုနှစ်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစီစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုက်ဒိုမီတာ၂၀လိုက်ဒိုမီတာ၂၅လိုက်ဒိုမီတာ38တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့စနေနေ့မနက်ခင်းသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကမြန်မာအပါအဝင်ပြည်ဝင်ခွင့်ကတ်တတ်တဲ့နိုင်ငံတွေကိုတောက်ချနေကတရားဝင်ကြေညာလိုက်ပါတယ်။သမ္မတအီမီရောကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြည်ဝင်ခွင့်ဗီဇာကတ်တတ်ခံရတဲ့ခုနှစ်နိုင်ငံစီးရင်ကိုဖော်ပြထားတာမှာအီရန်၊လစ်ဗျာ၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလား၊ယီမင်နဲ့ဆိုမာလီယာနိုင်ငံတို့ပါဝင်ပါတယ်။မြန်မာ၊အီရီထရီးယား၊ကီဂီစတန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကတော့လူတချို့အတွက်အမေရိကန်ပြည်ထောင်စုအတွင်းရွှေ့ပြောင်းနေထိုင်ခွင့်ဗီဇာအမီဂရန့်ဗီဇာထုတ်ပေးတာကိုကန့်သတ်လိုက်တယ်လို့ဆိုပါတယ်ဆူဒန်နဲ့တန်ဇန်နီးယားနိုင်ငံတွေကနိုင်ငံသားတချို့ကိုတော့ဗီဇာလော်ထရီလို့ခေါ်တဲ့ Green Card ကန့်စားမဲ့တဲ့မှာပါဝင်ခွင့်ကိုကန့်သတ်ပေးပြီးလဲကြောင်းဖော်ပြထားပါတယ်အဲ့လိုကန့်သတ်ခံရတာဘယ်လိုအမျိုးအစားတွေလဲဆိုတာကိုတော့အတိအကျဖော်ပြမထားပါဘူးတရုတ်ပြည်မှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံကအရေးပေါ်အခြေအနေဖြစ် WHO ကကျန်းမာရေးအဖွဲ့ကြီးကကြေညာလိုက်တာကြောင့်အမေရိကန်ပြည်ထောင်စုကလေကြောင်းလိုင်းတုံ့ပြန်ဖြစ်တဲ့Delta American Airlines နဲ့ United Airlines တို့ကတရုတ်နိုင်ငံကိုပြန်တက်မှုတွေကိုရပ်ဆိုင်းထားမဲ့အကြောင်းတောက်ကြနေမှာကြေညာလိုက်ကြပါတယ်။သမ္မတဒေါ်နယ်ထရမ့်အောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုနှမှုအတွက်တက်တည်တွေခေါ်ယူစစ်ဆေးမှုမပြုဖို့အထက်လွှတ်တော်ကတောက်ကြနေမှာမဲခွဲအတည်ပြုလိုက်ပါတယ်။ဒါဟာဒီအမှုနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့အမျိုးသားလူမျိုးရေးအကြံပေးဟောင်းဂျွန်ဘိုလ်တွန်ကအထောက်ထားအသစ်တွေထွက်လာတဲ့ကြားကပဲအခုလိုတက်တည်တွေထပ်မခေါ်ယူဖို့အစီအစဉ်ကို Republican အများစုကပြစ်ဖြစ်လိုက်တာဖြစ်ပါတယ
်။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးကြတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇိနပ်အဗ်ဒရာမန်ဖြစ်ပါတယ်။အစီအစဉ်မှုကကျွန်တော်ရဲမတော်ပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို line number 19 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်။ view ကိုနားဆင်တဲ့အတွက်ကျေးဇူးပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.